ဘာညာတံပေးဝေခြင်းမိမိတို့အတွက်လည်းနိဗ္ဗာန်ဆင်းရဲခက်တဲ့ချုပ်ကြီးရဲ့နိဗ္ဗာန်ကိုကြည်မှန်ပြီးတော့ရည်စက်ချမှုပြုလုပ်ခြင်းဒီအဓိကကိစ္စနှစ်ရပ်ကိုမဆောင်ရွက်မီမှာကုသိုလ်နဲ့ဆက်ပြီးတော့ဝမ်းမြောက်ဝမ်းသာနမောဒနာတရားနာယူကြပါမယ်ရှင်နေသာသနာတော်နှင့်2550ခုနှင့်ကောဇာတက္ကရေ1369ခုနှင့်ဒုတိယဝါဆိုလာဇန်9ရက်ခရစ်နှစ်2008ခုနှစ်ဇူလိုင်လ23ရက်တနင်္လာနေ့မှာစကိုင်းတောင်တို့မြတ်စွာဘုရားကျောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့မှာနေထိုင်ကြတဲ့ဦးအောင်ဝေကိုအောင်မြင်တန်းကိုသိန်းချေအောင်ကိုစန်းထွန်းဦးကိုသိန်းထိုက်တငယ်ချင်းတစုများဖြစ်ပါတယ်တငယ်ချင်းများစုပေါင်းပြီးတော့မြတ်စွာဘုရားကျောင်းတိုင်တန်ဃာတော်ပါ180ကျော်တို့အားမွန်မြတ်သောခဲဝဲဘောဇဉ်ဆွမ်းများဆက်ကပ်တန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဝါဆိုသင်္ကန်းဖြစ်တဲ့တတိတိုင်းရဲ့တနက်သုံးလက်သင်္ကန်းပြီးဆုံး၁၀စုံနဲ့မျက်နှာသုတ်ပေါ်အကြီးဆဲတဲ့လူတန်းချင်းကိုယ်တိုင်တိုင်မပြုလို့နဲ့မိသားစုတို့ကတန်ဃာတော်ရှင်မြတ်နေ့စဉ်နေ့စဉ်အာဟာရထောက်ပံ့ဖြစ်ဖို့အတွက်အာလုပိတ္တချင်းတရား20နဲ့ခရမ်းညင်ဒီ3တက်တာလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းကောင်းများကိုစုပေါင်းပြီးတော့လာရောက်ပြုကြပါတယ်ယနေ့တငယ်ချင်းတစုလာရောက်ပြီးတော့ပြုတဲ့ကုသိုလ်ရဲ့ကုသိုလ်ဒါနပွဲမှာပါတရားဟောပေးမယ်လေဆိုတော့ဖရာရှင်နာထပိန်ပတိကိုဟောကြားတော်မူခဲ့တဲ့ပတ္တကံမတုတ်တံကိုအခြေခံပြီးတော့မြင့်မြတ်သောဘဝတစ်ခုကိုတည်ဆောက်ခြင်းဆိုတဲ့ကောင်းစီနဲ့ဘုန်းကြီးဟောပေးပါမယ်မြင့်မြတ်သောဘဝတစ်ခုကိုတည်ဆောက်ခြင်းဆိုတဲ့ဒီတရားကိုနာယူလိုက်လို့ရှိရင်မြင့်မြတ်တဲ့ဘဝမျိုးဆိုတာဘယ်လိုဘဝမျိုးကိုခေါ်တယ်ဘယ်အချက်လက်တွေနဲ့ပြည့်စုံတာကိုမြင့်မြတ်တဲ့ဘဝပိုင်ရှင်လို့ခေါ်ရတယ်ဒီလိုမြင့်မြတ်တဲ့ဘဝပိုင်ရှင်ရောက်ဖို့အတွက်ဘုရားရှင်ကိုယ်တော်မြတ်ကကျင့်သုံးဆောက်တည်ရမယ့်နည်းလမ်းဘယ်နှမျိုးဟောခဲ့တယ်လဲဆိုပြီးတော့အကြောင်းနဲ့အကျိုးနဲ့တွဲပြီးတော့မြတ်စွာဘုရားကနာတပင်တည်းကိုဟောကြားတော်မူခဲ့တဲ့အတိုင်းဘုန်းကြီးကနားလည်အောင်ဟောကြားပေးပါမယ်ဘုရားရှင်ရဲ့တရားတော်ကအကြောင်းအကျိုးရဲ့အတွဲဆက်နေပါတယ်အကျိုးတရားဉာဏ်နဲ့အကြောင်းမရှိပဲဖြစ်ပါဘူး။ခုလည်းပဲဘုရားရှင်ကိုယ်တော်မြတ်ကနာထပိန်တတိဟာသောတာပန်တော်မှန်ပေမဲ့အရိယသာဝကတော်မှန်ပေမဲ့လူဘဝထဲမှာသားတွေ၊သမီးတွေနဲ့ဇနီးတွေနဲ့နေတဲ့ကုသိုလ်ကောင်းမှုပြုပြီးတော့ကြောင်းတရားကြီးဖြစ်နေနေတော့လူတွေနဲ့ထိုက်တန်တဲ့နင်းမြတ်တဲ့ဘဝပုံစံတစ်ခုကိုဟောကြားပေးလိုက်ခြင်းဖြစ်တယ်ပေါ့။အဲ့ဒီလိုနင်းမြတ်တဲ့ဘဝတစ်ခုကိုပိုင်ဆိုင်ကျင်းပါပြီဆိုလို့ရှိရင်ကျင့်သုံးရမယ့်နေလန်လေးတွေကိုလည်းမြတ်စွာဘုရားကဟောကြားလိုက်တယ်။အဲ့ဒီတရားကိုလည်းဘုန်းကြီးကမြင့်မြတ်သောဘဝတစ်ခုကိုပိုင်ဆိုင်မြင့်မြတ်သောဘဝတစ်ခုကိုတည်ဆောက်ခြင်းဆိုတဲ့ကောင်းကြီးနဲ့ဟောပေးပါပါ။အထာကောအနာထပိန်ဒီကိုရေနာဘဂဝါတေနုပတင်ဓမိဥပတင်ဓမိတဝါဘဂဝန္တံပြဝတ္တဝါဧကမန္တဏိတိတိဧကမန္တန်ဤတိဏံကိုအနာတပိဋိကံကပတိံဘဂဝါဣဒတဝောစာတဲ့ခါတော်တော်ဘုရားရှင်ကိုယ်တော်မြတ်ကနာတပိဋိတိသိမ်းပေါင်း9400ခန့်လောက်အဲ့ဒီဖြစ်ငွေကြီးနဲ့ကုန်ကြခံပြီးတိဆောက်ထားတယ်ဇေတဝန်ကျောင်းတော်တရင်သုံးတဲ့အချိန်ပေါ့နာတပိဋိတိရလည်းပဲဒီနေ့မှနှစ်ချိန်မြတ်စွာဘုရားကိုစီကပ်လေးရှိတယ်မနေ့တစ်ချိန်ညနေတစ်ချိန်မနေ့ကစီကပ်လို့ရှိရင်လည်းစားစရာတောက်စရာလေးတွေပါသွားတယ်ကိုရင်လေးတွေအတွက်သူကကိုရင်လေးတွေကသာသနာမျိုးဆက်တစ်ဆိုတာနာတပိန်တတိဟာခံယူထားပုံရပါဒါကြောင့်မို့ကိုရင်လေးတွေပေါ်မှာအထင်မသေးပဲနဲ့စားစရာတောက်စရာလေးတွေနဲ့ယူပြီးတော့ခင်ခင်မင်မင်ရင်းရင်းနှီးနှီးနဲ့ချီမြှောက်လို့ရှိတယ်ညနေခါမှာဆိုလို့ရှိရင်ပန်းနေနဲ့သားတွေယူပြီးတော့မြတ်စွာဘုရားကြောင်းသွားတယ်သွားပြီးတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်ကိုထီချင်းချင်းငါးပါးနဲ့ကြာကြာနာနာဝတ်ချပြီးတော့ဘုရားရှင်ရဲ့မမြင်လွန်းတဲ့နေရာဘုရားရှင်ရဲ့ဉာဏ်မကြတဲ့နေရာစတဲ့အပြစ်၆တွယ်ကင်းလွတ်တဲ့ရက်မှာထိုင်လေးရှိတယ်ကိုလေးစားတဲ့ပုဂ္ဂိုလ်ရဲ့အမြင့်မှာကိုလေးစားတဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ရက်မှာဒီလိုမထိုင်မှုရတဲ့စာပေမှာဖွင့်ပြရတယ်ရင်ကျေးတဲ့ပုဂ္ဂိုလ်ရဲ့အပြုမှုတွေဒီလိုပဲနာတပင်တတိယတနေ့မှာအဲ့ဒီလိုပဲမြတ်စွာဘုရားတန်တနေ့နှစ်ခေါက်သွားနေကြတယ်။အဲ့ဒီတော့မြတ်စွာဘုရားတန်ရောက်တဲ့အခါမှာရှစ်ခုပြီးတော့ထိုင်လိုက်တဲ့ချိန်မှာမြတ်စွာဘုရားက ခုပတ္တဓမ္မတုတ်တံတို့အမိရတဲ့ထဲကမြင့်မြတ်သောဘုရားတစ်ခုကိုတိဆောက်ခြင်းဆိုတဲ့ဒီတရားကိုဟောကြားပေးလိုက်တယ်ပေါ့ဘာဖြစ်လို့မြတ်စွာဘုရားကနာတပင်တတိယမလျှောက်ခဲနဲ့ဘာလို့ဟောရတာလဲဆိုတော့နာတပင်တတိယအာနာတက်တက်သူမေးလို့သူကဟောခိုင်းလို့မြတ်စွာဘုရားဟောလို့ချင်းမြတ်စွာဘုရားပြန်မရှာလိမ့်မယ်ဆိုပြီးတော့ဘယ်တော့မှပြတ်တာမေးလေမရှိဘူးဘယ်တော့မှလည်းတရားဟောခိုင်းနေမရှိဘူးအဲ့တော့မြတ်စွာဘုရားကဖျားဖြစ်လာတာကိုကသူတစ်ပါးအသိဉာဏ်နဲ့ဖြန့်ဝေဖို့သူတစ်ပါးတွေအတွက်အသိဉာဏ်ဖြန့်ဝေဖို့လိမ္မာရင်ကျေးဖို့ကယ်တင်ဖို့အတွက်ဖြစ်လာတာဆိုတော့နာတပင်တတိရောက်လာတော့နာတပင်တတိရဲ့စိတ်တက်ကိုလည်းပဲသိနေတော့မြတ်စွာဘုရားအမေးတောင်မစောင့်တော့သူကိုယ်တိုင်နဲ့နာတပင်တတိရောက်လာပြီဆိုရင်အများစုကကိုတော်တိုင်းနဲ့မြတ်စွာဘုရားကချီးမြှောက်တဲ့အနေနဲ့တတိမေးရင်နဲ့မမေးရင်တရားဟောတော့တာပဲ။ဘာဖြစ်လို့လဲဆိုတော့တတိနားလည်စေခြင်းလို့အသိဉာဏ်တိုးတက်စေခြင်းလို့ပါပဲ။ဒီနေ့လည်းမြတ်စွာဘုရားကအဲ့ဒီတတိကိုဟောလိုက်တယ်။ဇတ္တာရောမေဃပဋိဓမ္မာအိဋ္ဌာကန္တာမနာပါဒုံလဘလောကတမေ။ဂါပတိနာတပင်တတိလောကေတတ္တလောက၌အိဋ္ဌာလူရှိအကုံသောကန္တာနှစ်တမျက်နှူအကုံသောမနာပါစိတ်နှလုံးကိုတိုးပွားစေတတ်ကုံသောဒုံလဘရနိုင်ကြကုံသောဓမ္မအကျိုးတရားတို့သည်ဤမေသတ္တတော်ဤလေးမျိုးတို့ပင်သည်တထေလောကမှာတိတ်ပြီးတော့အလိုရှိစရာကောင်းတဲ့လောကကြီးမှာနှစ်တမျက်နှူစရာကောင်းတဲ့ကိုယ့်ရဲ့စိတ်နှလုံးကိုတွေးတိုင်းမြင်တိုင်းစိတ်နှလုံးချမ်းသာစေတတ်တဲ့တရားတွေလေးမျိုးရှိတယ်။ဒါပေမဲ့လို့လူတိုင်းလူတိုင်းနှစ်သက်မြင်လို့လူတိုင်းလူတိုင်းဒါတွေကိုရရှိတဲ့အခါမြင်ရတဲ့အခါမှာစိတ်နှလုံးကိုတိုးပွားစေတတ်တယ်။ဆိုပေမဲ့လို့တဲ့တိတ်ပြီးတော့လည်းရခဲ့ပါတယ်လူတိုင်းမရနိုင်ပါဘူးတဲ့။ဒါကြောင့်မြတ်စွာဘုရားကလူတိုင်းလူတိုင်းလူချင်းနှစ်သက်မြင်လို့ပြီးတော့လူတိုင်းမရနိုင်တဲ့အကျိုးတရားတွေဆိုတာလေးမျိုးလေးစားရှိတယ်မြတ်စွာဘုရားကနာထပင်တတိကိုဒီတရားဉာဏ်ပြိုးလိုက်လိုက်အဲ့တော့လူတိုင်းလူတိုင်းလူချင်းဖြစ်သက်တယ်ဒါပေမဲ့လူတိုင်းမရနိုင်ဘူးဆိုတော့ဒီတရားပိုင်ဆိုင်တဲ့ပုဂ္ဂိုလ်ဟာမြင့်မြတ်သောဘဝပိုင်ဆိုင်လို့ဒီလိုသုံးသပ်လို့ရတယ်မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်ချင်ပါတယ်ဆိုရင်လူတိုင်းလူချင်းပြီးတော့လူချင်းတိုင်းမရနိုင်တဲ့တရားတွေပါနဲ့ပြည့်စုံရမယ်လို့အဓိကအားဖြင့်ဒီလိုပဲနားလည်ရမယ်အဲ့တော့မြတ်စွာဘုရားကလူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့ရနိုင်ခဲ့တဲ့တရားလေးမျိုးဆိုတာဘာလဲဆိုဆက်ပြီးတော့ဟောသွားတဲ့အခါမှာဘောဂိလတ္တသာဓမ္မေနယတန်လတ္တသာညာတိသာဥပိ္ပဇာယိစီရံဇိဝိတဝါဒီကမာယုံပါလိတဝါကာယတပိဒါပရံမရဏဒုက္ကိဉ္စကံလောကဥပပိ္ပဇာမိတဲ့ဒီလေးချက်ကိုဟောလိုက်ဗမာလူဘာပြောတာလဲဆိုတော့လူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့တရားရနိုင်ခဲ့တဲ့တရားဒီလိုလူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်သွားတယ်မြင့်မြတ်တဲ့ဘဝတစ်ခုကိုပိုင်ဆိုင်တယ်ဆိုတော့နံပါတ်၁ဘယ်တရားလဲလို့မေးဘောဂိလတ္တသဟဓမ္မေနသာဓမ္မေနအကြောင်းတရားနဲ့တကောဘောဂိစည်းစိမ်ဥစ္စာတို့ကိုလက်တာရပြီတဲ့စည်းစိမ်ဥစ္စာတွေပိုင်ဆိုင်တာလည်းပဲလူတိုင်းလိုချင်ကြလူတိုင်းမရနိုင်ပါဘူးတဲ့ဒါပေမဲ့လို့ဘလို့နည်းနဲ့ပိုင်ဆိုင်တာလုံးလို့မေးတဲ့ကမြတ်စွာဘုရားသဟဓမ္မေနတဲ့အကြောင်းတရားနဲ့တကောတရားတစ်ဖြင့်ရတဲ့ပစ္စည်းကိုပြောတာအဲ့တော့စည်းစိမ်ဥစ္စာပိုင်ဆိုင်တယ်တရားတစ်ဖြင့်လည်းပဲရှားဖွေရတယ်ဆိုလို့ရှိရင်ဒီမျိုးသားသုတမိဟာလူတိုင်းနဲ့တက်မြေနိုးပြီးတော့လူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့တရားပိုင်ဆိုင်တဲ့အတွက်မြင့်မြတ်သောဘုရားပိုင်ဆိုင်ဖြစ်ဖို့အတွက်တစိမ့်ရေတာအပြင်းတော့ပြည့်စုံသွားတယ်အရေးတော့မကြီးဘူးပေါ့အဲ့တော့ကြောင်းမြန်ပြန်လိုက်ပေါ့တရားတစ်ပြည့်မဟုတ်ဘဲနဲ့သူတစ်ပါးမျက်ရည်ကြီးငယ်ကြမှရလာတဲ့ပစ္စည်းသူတစ်ပါးပုံမှန်မတရားနည်းနဲ့ရှာဖွေပြီးတော့လိမ်ညာပြီးမှကြလာတဲ့ပစ္စည်းလူတိုင်းသဘောကျတာဆိုပစ္စည်းတော့သဘောကျကောင်းကြရှာနီးလို့ပညာရှင်သူတော်ကောင်းတွေဆက်ဆုပ်ပါတယ်။ဖျားဆတဲ့သူတော်ကောင်းတွေကရှာပေါ်မျက်ပေါက်ပြီးသေခြင်းသေပြီးမတရားနည်းနဲ့မလုပ်ဘူးဆိုတဲ့မိစ္ဆာဇီဝကအငြင်းတိုင်းရှောင်ကြဉ်လေးရှိပါတယ်။မြတ်စွာဘုရားစကားနားထောင်တဲ့မြတ်စွာဘုရားကိုတကယ်ကြည်ညိုတဲ့ဗုဒ္ဓဘာသာဝင်တွေလည်းပဲမတရားတစ်ဖြစ်ဘယ်တော့မှမလုပ်ပါဘူး။ ဒါကြောင့်မို့ဒီမြတ်စွာဘုရားကစီးစဉ်ဥစ္စာတွေလည်းပိုင်ဆိုင်တဲ့တရားသဖြင့်လည်းပဲရှားဖွေရတယ်။ကုံရောက်ကုံဝဲလုပ်ပြီးတော့တရားသဖြင့်ရှားဖွေရတယ်။တောင်တူလုပ်ပြီးတော့တရားသဖြင့်ရှားဖွေရတယ်။အဲ့ဒီလိုတရားသဖြင့်ရှားဖွေရတယ်။သူတစ်ပါးပေါ်မတရားနဲ့လိမ်ညာကိုဝှက်ပြီးတော့ရတာမဟုတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်ဖို့အတွက်ဒရဇိတိတာအချင်းပြည့်စုံတယ်လို့ဒီလိုသတ်မှတ်တယ်ပေါ့။နောက်ဒုတိယချက်ကပါလဲဆိုတော့ယတံလတ္တသဟညာတိဟိသဟဘောဂိသဟဥပိ္ပစာယိဟိညာတိဟိဆွေမျိုးတို့နှင့်သဟတုတကဝဥပိ္ပစာယိဟိမိတ်ဆွေတွေနှင့်သဟတုတကဝယတံအချမ်းရံကြိုးစုပ်ကိုလက်ထားရပြီး၍ဒုတိယချက်ကဆွေမျိုးတိုင်းဝိုင်းနဲ့ပြည့်စုံတယ်တဲ့အတိုင်းဝိုင်းကောင်းတဲ့လူချစ်လူခင်ပေါ်တယ်တဲ့စည်းစိမ်ဥစ္စာတော့တချို့ပုဂ္ဂိုလ်တွေကပြည့်စုံပါရဲ့တရားတစ်ဖြင့်တော့ရထားပါရဲ့ဒါကြီးမဲ့ဘဝမှာတိတ်အထီးကျန်ဆန်လိုက်တာတဲ့ပဝန်ကျင်ရလည်းပဲသူ့ဘဝမှာဂယုမဆိုင်သူကလည်းပဝန်ကျင်ဘဝမှာဂယုမဆိုင်အားလုံးဘဝမှာအထီးကျန်ဆန်ပြီးတော့နောက်ဆုံးသာသမီရှိတာတောင်မှသာသမီတွေကကိုယ့်ရဲ့လုပ်ငန်းနဲ့ကိုယ်ပြစ်ထားကြတယ်မေတ္တာဆိုတာဘာမှနားလည်ခွင့်မရတဲ့ပုဂ္ဂိုလ်မျိုးဟာလည်းပဲလူတိုင်းမဖြစ်ချင်ပါဘူးတဲ့ပစ္စည်းဥစ္စာရှိတယ်လို့ဇနီးမယားတမီးသားနဲ့ဆွေမျိုးတိုင်တိုင်ဝိုင်းဝိုင်းနဲ့တရားတစ်ဖြင့်ချစ်ခင်မြတ်လို့တဲ့ပုဂ္ဂိုလ်တွေနဲ့နေရတာလည်းပဲဒါလည်းပဲလူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့တရားဒီလိုအချိန်ရနဲ့ပြည့်စုံပြီးတော့နောက်ဆုံးအိမ်အောင်မရှိရင်နေပြီပေါ့ပဝန်းကျင်ရဲ့သူ့ဘုံမှာမြတ်လို့ကြတဲ့လေးစားကြတဲ့ချစ်ခင်ရတဲ့ဒါအထီးကျန်ဆန်တယ်လို့မခေါ်ပါဘူးအိမ်အောင်ရှိပြီးတော့သာသမီတွေဘလောက်နဲ့များပါစေဒီပုဂ္ဂိုလ်မျိုးဟာသာသမီတွေရလည်းပဲဖာတိဘာသာနေကြပဝန်းကျင်ရလည်းပဲသူ့ရဲ့စိတ်တက်ကိုမကြိုက်တော့ကင်းကင်းနေကြစီးစိမ်ပုံမှာကြီးကြံဆန်းပြီးတော့ဘုရားတရားလည်းပဲမလုတ်တဲ့နဲ့ဒီလိုနေရတဲ့ဘဝမျိုးဘယ်သူမှမဖြစ်ချင်ဒါကြောင့်မို့အပေါင်းအသင်းတွေမိဘဆွေမျိုးတွေနဲ့တိုင်းတိုင်းဝိုင်းဝိုင်းနဲ့စီးစိမ်ဥစ္စာနဲ့နေရတယ်အဲ့တော့ဒီလိုပဝန်းကျင်တိုင်းဝိုင်းကောင်းမှုကလည်းပဲလူတိုင်းတောင့်တပြီးတော့လိုချင်ပြီးတော့မြတ်လို့ပြီးတော့လူတိုင်းမရနိုင်တဲ့တရားပါလေမြတ်စွာဘုရားကဒုတိယချက်ကိုဟောတယ်။ဒါလည်းပဲပရဏာချက်တော့မဟုတ်သေးဘူး။ပြည့်စုံရင်တော့ကောင်းတယ်။မပြည့်စုံရင်ဘာဖြစ်လဲဆိုတော့တရားနဲ့နေနိုင်တော့ဘာမှမဖြစ်ပါဘူး။နောက်နံပါတ်3ချက်ကပါတယ်ဆိုတော့စီရံဇီဝိတဝါဒီကမာယုံပါဠိတဝါတဲ့။စီရံကြာမြင့်စွာသောကာလပလုံဇီဝိစီရံဇီဝိတဝါအသက်ရှင်၍ဒီကံရှိစွာသောအာယုန်တကူပါဠိတော်အနာယောဂကင်းအောင်ဆောင်ရှောက်နိုင်၏တဲ့အသက်ရှည်ပြီးတော့အနာကင်းတာလည်းပဲဒါလည်းပဲလူတိုင်းမြင့်လို့လိုချင်ပြီးတော့လူတိုင်းမြတ်နိုင်တဲ့တရားပဲမြတ်စွာဘုရားကအနာတပင်တစ်သေးကိုလူတွေနဲ့တန်တဲ့မြင့်မြတ်တဲ့ဘဝတည်ဆောင်နည်းတစ်ခုကိုဟောကြားနေတာပါနံပါတ်၁ကစီစဉ်စီးပွားဥစ္စာတွေဖြစ်တယ်တရားတစ်ဖြင့်ဖြစ်တယ်မတရားတစ်ဖြင့်သိမ့်ပိုက်တာမဟုတ်ဘူးနံပါတ်2ကပဝန်ကျင်မိဘမိသားစုတွေနဲ့တိုင်တိုင်ဝိုင်းဝိုင်းတချို့ဆိုလို့ချင်းတအိမ်နဲ့နေပြီးတော့ဇနီးမောင်နှံတစ်ယောက်နှစ်ပေါင်းများစွာကြာအောင်စကားမပြောတဲ့ဟာတွေဘုန်းကြီးတို့တွေ့ဘူးပါဒါမျိုးကြီးကျယ်မဟုတ်ပဲနဲ့ချစ်ချစ်ခင်ခင်မေတ္တာတရားနဲ့တပည့်တိုင်ဝိုင်းနေနဲ့အားလုံးအိမ်တော်မရှိရင်နေပေးပြီဘေးကနေပြီးတော့မေတ္တာတက်ဝင်ပြီးတော့တိုင်တိုင်ဝိုင်းဝိုင်းမေတ္တာရဲ့ရောင်ပြန်နေဖက်နေတဲ့မိသားစုတွေဒါလည်းပဲမြင့်မြတ်တဲ့ဘုရားတည်ဆောက်တဲ့နေရာမှာအစိတ်ပိုင်းတစ်ခုအနေနဲ့နည်းနည်းပါးပါးတော့လိုအပ်သေးတာပဲတတိယချက်ကအသက်ရှည်ပြီးတော့နာယောဂကင်းခြင်းတဲ့တချို့စီးပွားဥစ္စာလည်းပြည့်စုံပါရဲ့အချမ်းရည်နေလည်းပဲပြည့်စုံပါရဲ့အသက်ကလေးကတိုလိုက်တာဆိုရင်ဒါလည်းပဲလူတိုင်းမဖြစ်ချင်ပါဘူးအသက်တော့ရှည်ပါရဲ့အနာယောဂတွေကနှိပ်စက်လိုက်တဲ့အိရာတွေပက်လက်အမြဲတမ်းညှိညူနေရတယ်ဆိုရင်လေဒီဘုရားမျိုးကအပိုင်းဆိုင်ချင်ပါဘူးတဲ့ဘုန်းကြီးတို့ဟိုတုန်းကကြားဦးတယ်ပေါ့တကမာကြီးတယောက်ကတိတ်ပြီးတော့ချမ်းသာတာတိုက်ကြီးပေါ်မှာသားတွေသမီးတွေခင်ပွန်းတွေရအားလုံးလူလီသေးမရှိအောင်စောင့်ရှောက်ထားတယ်အဲ့ဒီချိန်မှာတဖက်တိုက်ကလည်းပဲတဖက်နန်းအိမ်ကလည်းပဲတိုက်ဆောက်နေတော့ပယံလေးတွေလက်သမားတွေတချင်းလေးတကြောကြောနဲ့စိုးနေကြတယ်ပယံမလေးတယောက်ဆိုလို့ရှိရင်နေပူထဲမှာချွေးတလုံးလုံးနဲ့အင်ကြီးလေးကဖက်ဆုပ်ဆုပ်ခနွန်းနွန်းနဲ့တချင်းလေးတကြောကြောဆိုတော့ဒီတိုက်ကြီးရဲ့တကမာကြီးကဘာတွေးတယ်ဆိုတော့ငါဘဝသူ့ဘဝနဲ့လဲလိုက်ရရင်ကောင်းပါပဲစိတ်ထဲမှာအကြံပေါ်ဘူးတဲ့။ဘာဖြစ်လို့လဲဆိုတော့သူ့ဆင်းရဲတာဆင်းရဲတာပဲတခြင်းလေးဆိုပြီးတော့အလုံးလုံးပြီးတော့သူ့ခန္ဓာကိုယ်သူချမ်းချမ်းသာသာဆောင်ရွက်နေတာကိုသိပြီးတော့အားကျသွားတယ်။ဒါကြောင့်မို့ဒီနာယောဂကင်းပြီးတော့အသက်ရှည်ခြင်းဆိုတာလေဘုရားရှင်ကျောင်းကတထေးတဲ့လူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့ရခဲ့တဲ့တရားပါပဲ။ဒီတရားဟာလည်းပဲဒ ဒီတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းပဲမြင့်မြတ်တဲ့ဘဝတည်ဆောက်တဲ့နေရာမှာစိတ်ပိုင်းတစ်ခုနဲ့ပြည့်စုံတာပါပဲ။အဲ့တော့ခုပြောခဲ့တဲ့၃ချက်ဟာထိုက်တဲ့လောက်တော့ပြည့်စုံရင်တော့ကောင်းတာပေါ့လူတိုင်းသဘောကျတယ်လူတိုင်းစီးပွားဥစ္စာဖြစ်ခြင်းနဲ့လူတိုင်းချမ်းရံတိုင်းဝိုင်းနဲ့စူစူကပ်ကပ်နေကြရတယ်ပေါ့နောက်ပြီးတော့လူတိုင်းလူတိုင်းနဲ့ကျမ်းမာပြီးတော့အသက်ရှင်ကြရတယ်ဒါ ਈ မဲ့လို့တဲ့ဒီတရား၃ပါးပြည့်စုံမှမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်မှာလားဆိုတော့ဒီတရား၃ပါးပြည့်စုံရင်ကောင်းတယ်မပြည့်စုံပေမဲ့လို့နောက်ဆုံးအချက်ဖြစ်တဲ့ခုဟောကြားမယ်မြတ်စွာဘုရားကခုဟောကြားမယ့်တရားပြည့်စုံနေပဲဖြစ်တာပါပဲ။ရှေးသုံးချက်ကတော့ပြည့်စုံရင်တော့အကောင်းဆုံးပဲ။သို့တော်မပြည့်စုံပေမဲ့လို့ဘဝမှာမြင့်မြတ်တဲ့ဘဝတည်ဆောက်သွားတဲ့ပုံစံတွေအများကြီးရှိပါတယ်။ဒီတရားသုံးချက်နဲ့မပြည့်စုံပေမဲ့လို့။အဲ့တော့အရေးကြီးဆုံးအထက်ချက်ကိုပြောပါစေနောက်ဆုံးချက်။ဒါလဲဆိုတော့ကာယတာဗေဒပရမရဏဒုက္ကဋိတက္ကံလောကံဥပပစ္စာမိ။ကာယတာဥပါရိဏကခန္ဓာကိုယ်ဤဗေဒပျက်စီးခြင်းဟူသောမရဏတရားကမှပရဏောက်၌ဒုက္ကဋိဒုက္ကဋိဖြစ်သောတက္ကံရူပယောစရှိသောတံပရိတို့ဖြင့်လွန်စွာပြည့်စုံသောလောကနဲ့ဒီလောကတို့ဥပပစ္စာမိကဲ့ရောက်လို၏။နောက်ဆုံးချက်ကအရေးကြီးဆုံးကဘာလဲဆိုတော့ကိုကဗုဒ္ဓဘာသာဝင်နေဖြစ်နေတော့တမဏုံလောကဆိုတာမဲ့ရတ္တမရတ္တဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်မပြုပါသေးဘူးဆိုလို့ရှိရင်တော့နောက်ဘဝကဗုဒ္ဓဘာသာဝင်ကြီးကတန်ត្រာကြီးရဲ့ကြံပါလေ။တန္တရာတွားကိုတွားရအောင်လေအဲ့တော့ဘာဖြစ်တယ်လဲဆိုတော့အဲ့ဒီတန္တရာတွားဖို့အတွက်ပြင်ဆင်ပြီးတဲ့ပုဂ္ဂိုလ်တဲ့ကုသိုလ်ပါရမီတွေစီးပူတယ်မဂ်ဖို့နိဗ္ဗာန်အတွက်ရည်မှန်းပြီးတော့ကုသိုလ်တွေလုပ်တယ်ဒီကုသိုလ်တွေရတယ်ပဲမဂ်ဖို့နိဗ္ဗာန်မရပြင်သုပတိဘုံဘဝအတွက်ရောက်ဖို့ဖြစ်သွားတယ်အဲ့တော့တမလွန်ဘဝအတွက်ပြင်ဆင်ပြီးတဲ့ပုဂ္ဂိုလ်နိဗ္ဗာန်ရောက်ဖို့အတွက်အမြဲတမ်းပြင်ဆင်ထားတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးဘဝဟာလည်းပဲလူတိုင်းလိုချင်ပါတယ်တဲ့လူတိုင်းလိုချင်ပြီးတော့လူတိုင်းမရနိုင်တဲ့တရားပါပဲဒါအရေးကြီးဆုံးတရားပါဘုန်းကြီးတို့လည်းပဲသူ့ဘာသာဝင်တဲ့သူတို့သူ့ဘုံနဲ့သူတောင်းတကြတာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ရဲ့နိဗ္ဗာန်ဆင်းရဲခက်တဲ့ချုပ်ကြီးရဲ့နိဗ္ဗာန်ကိုတောင်းတကြတယ်လူချင်းကြနိဗ္ဗာန်မရောက်ရင်ကကောင်းတဲ့ဘဝမှာကောင်းတဲ့ပါရမီတွေဖြည့်ဆည်းကျင်ကြတယ်အဲ့ဒီလိုနောင်ဘဝအတွက်နိဗ္ဗာန်ရောက်ဖို့အတွက်ပြင်ဆင်ပြီးတဲ့ပုဂ္ဂိုလ်မျိုးဖြစ်ဖို့ဟာလည်းပဲလူတိုင်းလူချင်းပြီးတော့လူတိုင်းလူချင်းတလောက်အင်မတန်မှရခဲ့တဲ့တရားဖြစ်တယ်ဒီတရားနဲ့ပြည့်စုံမှမြင့်မြတ်တဲ့ဘဝပိုင်ဆိုင်တစ်ခုဖြစ်တယ်လို့ဒီလိုသုံးသပ်လို့ရတယ်အဲ့တော့ဒီလေးချက်တည်းမှာတရားတစ်ပြင်စီးပွားဥစ္စာတွေနဲ့ပြည့်စုံတယ်အချမ်းရံဇနီးမယတမိသားအတိုင်းဝိုင်းနေနဲ့ပြည့်စုံတယ်တက်ရှည်ပြီးတော့အနာကင်းတယ်တမလွန်ဘဝအတွက်နိဗ္ဗာန်ရဖို့အတွက်ကုသိုလ်ပါရမီတွေကိုဖြည့်ဆည်းပြီးတော့အယံနဲ့အစဉ်နဲ့ပြုပြင်ထားတယ်ပြင်ဆင်ထားတယ်ဒီလေးမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်တယ်မြင့်မြတ်တဲ့ဘဝကိုပိုင်ဆိုင်ထားတယ်လို့ဒီလိုခေါ်လို့ရပါတယ်အဲ့တော့ရှေ့သုံးချက်မရှိတော့မှနောက်ဆုံးတမလွန်ဘဝအတွက်နိဗ္ဗာန်ရဖို့အတွက်ကုသိုလ်ပါရမီတွေဒါနများများမပြုနိုင်ဘူးဆိုရင်တောက်ရည်ဦးလေးတွေဆွဲထည့်လို့ကိုတက်နိုင်နေတဲ့ဒါနကိုစားမဲ့ထဲရနေပြီးတော့ဆုံလေးတွေဇွန်းနဲ့လောင်းလို့ဒါမျိုးလေးတွေပြင်ဆင်နေတဲ့ကိုကျင်တရားလေးတွေတန်ရှင်းဖြူစင်အောင်ကြိုးစားကြတယ်တက်နိုင်နေတဲ့မြတ်စွာဘုရားရဲ့တရားတော်တွေကိုနာယူပြီးတော့တက်နိုင်နေတဲ့ကျင့်သုံးကြတယ်ဆိုလို့ရှိရင်သူကသူစီစဉ်ဥစ္စာမရှိလည်းပဲမြင့်မြတ်တဲ့ဘဝပိုင်ရှင်ဖြစ်ပါတယ်အချမ်းရံကျော်စောမရှိတကူရီနေလည်းပဲမြင့်မြတ်တဲ့ဘဝပိုင်ရှင်ဖြစ်ပါတယ်နောက်ဆုံးမှာအသက်မရှိလည်းပဲအနာများလည်းပဲဒီစိတ်နဲ့ကြော်လွားသွားနိုင်လို့ရှိရင်မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်တယ်တဲ့အဲ့တော့မြတ်စွာဘုရားနာထပင်တတိကိုဟောကြားခဲ့တဲ့မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်ဖို့အတွက်မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖို့အတွက်အချက်၄ချက်ထဲမှာအရေးကြီးဆုံးဟာနောက်ဆုံးအချက်တမလွန်ဘဝသွားဖို့အတွက်နိဗ္ဗာန်ရဖို့အတွက်အသင့်ပြင်ဆင်ပြီးဖြစ်ခြင်းလို့ဒီလိုပြောလို့ရပါဘူးအဲ့ဒီလိုအသင့်ပြင်ဆင်ပြီးဖြစ်နေစီစေဘဝဥစ္စာမရှိလည်းကိစ္စမရှိအချမ်းရံနေမရှိလည်းပဲအရေးမကြီးဘူးအသက်မရှိလည်းပဲအရေးမကြီးဘူးဘာဖြစ်လဲဆိုတော့ကို့မှာတမလွန်ဘဝသွားဖို့အတွက်နိဗ္ဗာန်ရဖို့အတွက်ကုသိုလ်ပါရမီတွေအမြဲတမ်းစီပူးပွင့်ရနေတဲ့အတွက်မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်ပြီဒါကတော့မရှိမဖြစ်လိုအပ်တဲ့အကြောင်းတရားပဲအကျိုးတရားပဲရှေ့သုံးချက်ကတော့မပါလည်းပဲရတယ်ပါလို့ရှိရင်တော့ကိုကောင်းသွားတာပေါ့ဒါကြောင့်မို့ဒီနေ့တငယ်ချင်းတစုစုပေါင်းပြီးတော့ဆွံကတ်တဲ့အခါမှာမြတ်စွာဘုရားဟောကြားခဲ့တဲ့ဒီတရားတော်ကိုကြည်ရင်ကိုယ့်ကိုယ်ကိုယ်လည်းသုံးသပ်လို့ရတယ်ပေါ့။ငါတို့မြင့်မြတ်တဲ့ဘဝတစ်ခုပိုင်ဆိုင်နေလားလို့ကိုယ့်ကိုယ်ကိုမေးခွန်းထုတ်ကြည့်ပါ။မေးခွန်းထုတ်တဲ့နေရာမှာနောက်ဆုံးအချက်ဖြစ်တဲ့နောင်တန္တရာတွားဖို့အတွက်နိဗ္ဗာန်ရဖို့အတွက်ငါတို့ကိုကျင့်တရားနဲ့ပတ်သက်ပြီးတော့ပြင်ဆင်ကြည့်ပြီလား။ ဒါနတရားနဲ့ပတ်သက်လို့လည်းပြင်ဆင်လာတော့တာအားလုံးတော်တော်များများလုပ်နေကြတယ်အသိဉာဏ်တရားနဲ့ပတ်သက်လို့ဘာဝနာတရားနဲ့ပတ်သက်လို့ဘာဝနာဆိုတာတရားထိုင်မှာမဟုတ်ပါဘူးကိုယ့်ရဲ့အသိဉာဏ်မြင်မှလည်းဒါဘာဝနာလို့ခေါ်ပါတယ်အဲ့တော့ဘာဝနာနဲ့အသိဉာဏ်နဲ့ပတ်သက်လို့ငါတို့ဘလောက်ပြင်ဆင်ပြီးပြီလဲအမှားမှဘလောက်စစ်စစ်တက်ပြီးပြီလဲလို့ကိုမေးလိုက်ဒီချက်လက်နဲ့တိုက်တယောက်ပြည့်စုံပြီဆိုလို့ရှိရင်ဒါမြင့်မြတ်တဲ့ဘဝပိုင်ရှင်ဖြစ်ပြီလို့ကိုဆုံးဖြတ်တော့တကယ်လို့မဖြစ်သေးဘူးဆိုရင်ဆက်လက်ပြီးတော့စူးစမ်းရုံနဲ့ရှိတယ်စူးစမ်းလို့ချိန်နေအများကြီးရှိတယ်ပေါ့အဲ့တော့ကောင်းပြီဒီနေရာမှာမြင့်မြတ်တဲ့ဘဝပိုင်ရှင်တစ်ခုကိုဖုံးကြီးဖျားရှင်တစ်ခါကဖြစ်ပျက်ခဲ့တာလေးတစ်ခုကိုနည်းနည်းလေးချဲ့ပြီးတော့ဟောပေးနေပေါ့မြတ်စွာဘုရားလက်ထက်ကဓမ္မိကဥပါဒကဆိုတဲ့ဥပါဒက၅ရာထဲမှာအကြီးဆုံးတစ်ယောက်ရှိတယ်ပေါ့။သာက9ယောက်၊သမီးက9ယောက်ရှိတယ်။အားလုံးအပြင်ဇနီးရောသူရောဆိုလို့ရှိရင်မိသားစု16ယောက်၊သား9ယောက်၊သမီး9ယောက်။သူတို့ဟာသားသမီးတွေကလည်းပဲတိတ်ပြီးတော့လိန်မာကြတယ်။သားသမီးက3မျိုးရှိပါတယ်။နံပါတ်1ကအတိစာတာသားသမီးရဲ့မိဘတဲ့ညံစွမ်းကြီးသိတဲ့ဆွမ်းရင်သာသသမီးအနုဇာတသာသမီးဆိုတာမိဘခြေရနင်းနိုင်တဲ့သာသမီးအဝဇာတဆိုတာမိဘတဲ့နိုင်ကြတဲ့သာသမီးဆိုပြီးတော့မျိုးဆက်သုံးမျိုးခွဲထားပါလေစားတဲ့အဲ့တော့ခုဓမ္မိကဥပဒကရဲ့သာသမီး14ယောက်ကတော့ဘယ်လိုသာသမီးလဲဆိုတော့အနုဇာတသာသမီးတဲ့မိဘရဲ့ခြေရကိုလိုက်နိုင်တဲ့သာသမီးတွေသူတို့ပြုလုပ်တဲ့ကုလထရှိတဲ့ကုတူတွေကဘာလဲဆိုတော့အမြဲတမ်းမိသားစုကတစ်မျိုးမဟုတ်တစ်မျိုးကိုဝါဒနာပါရလေးတွေကိုပြုနေကြပါဗျ။တချို့ကပါလဲဆိုတော့တလာကဘတ်တာတလာကယာကုတွေ။မဲစရိတ်တယ်မဲချပြီးတော့ဘယ်เจ้าမှဆုံးကက်မလဲဥပမာအစ်ကျောင်းဆယ်ကျောင်းရှိတယ်ဆိုရင်မဲချလိုက်တယ်။ဘယ်เจ้าမှကြတယ်ဆိုရင်ဒီเจ้าမှယာကုကတ်ကြတယ်။ဘယ်เจ้าမှကြတယ်ဆိုရင်တချို့သားသမီးတွေအဲ့ကျောင်းသွားပြီးတော့ဆုံးကက်ကြတယ်။ဒီလိုစရိတ်တယ်မဲနဲ့လူတဲ့သားသမီးတွေလည်းပါကြတာပါ။နောက်ပက္ခိကဘတ်ဆိုတာဘာပြောတာလဲဆိုတော့15ရက်တစ်ချိန်ပြူတယ်15ရက်တကြိမ်ဘယ်เจ้าမှလူတဲ့ဆုံးထွက်လောင်းတော့ဒါမျိုးပခိကဘတ်လို့ခေါ်ပါတယ်။နောက်ပြီးတော့နိမန္တနာဘတ်ဆိုတာကိုယ်အိမ်မှာခါကြီးရဲ့ကြီးတွေမှာပင့်ဖိတ်ပြီးတော့ဆွမ်းကတ်တယ်၊သင်္ကန်းလူတယ်ဒါကိုနိမန္တနာဘတ်ဒါကိုလည်းပဲသာသမီတွေကကိုကြီးကိုကြီးခွဲခြားပြီးတော့ကိုယ်ဝါဒနာပန်ရာပြုကြတယ်။တချို့ကြတော့ဥပောတိကဘတ်တဲ့ဥပုံနေတိုင်းလူတန်းကြတယ်ဆုံးကတ်ကြတယ်ဆုံးလောင်းကြတယ်တချို့ကကြတော့အာဂန္တုကဘတ်တဲ့ကိုနဲ့နီးစက်တဲ့ကြောင်းမှာအာဂန္တုဆရာတော်တွေဘာတွေကြွလိုက်ရင်ဆုံးကုန်လို့မှဆုံးလို့အာဂန္တုလာလို့ရှိရင်တပြည့်တို့တောင်းထားပါဗျာဆိုပြီးတော့ဧည့်သည်အာဂန္တုတွေအများနဲ့ရှားပါးမှဆုံးလို့လူတဲ့သာသမီတွေလည်းပါတဲ့နောက်ပြီးတော့တန်ခါဘတ်ယခုလိုကြောင်းတိုက်လာပြီးတော့တန်ခါကုန်ပူတာကိုတန်ခါဘတ်လို့ခေါ်ရပါတယ်ဒီလိုမျိုးလည်းပဲမကြမ်းကြပြုလုပ်တယ်ဝတ္တဝတိကအခုလိုဝါဆိုတင်ငန်းတူတဲ့လေလေပဲရှိတယ်။သာသမီ14ယောက်လုံးဟာဖခင်ရဟိုတမျိုးပြင်သာသမီတွေကလည်းပဲအဲ့ဒါပြုခြင်းပြုတယ်ဒီနေ့ဟာပြုရင်ပြုတယ်ဒီလိုပဲပြုနေကြတယ်တဲ့။ကုသိုလ်ကောင်းကောင်းနဲ့ပျော်နေကြတယ်ပစ္စည်းကလည်းထိုက်လျောက်ရှိတယ်ပေါ့။ဤတီတော်တပရိဝါရောဤတီတော်တဗုဒ္ဓတာရောသီလဝါကလျာဏဓမ္မောဒါနတံဝိပါကရတောအဟောတိ။အဲ့ဥပတ္တကကိုဘေးရနေပြီးတော့ရှင့်မြင်သုံးသပ်လို့ရှိရင်သီလဝါတဲ့ကိုကျင့်တရားလည်းကောင်းကောင်းကုသိုလ်ပြုနေပြီမဲ့တချို့ပုဂ္ဂိုလ်ကဒါနတော့ပြုပါရဲ့ကိုကျင့်တရားဖောက်ပြားကျင်နေတယ်သူတစ်ပါးသားမယားတွေဘာတွေတွားပြီးတော့စော်ကားကျင်ကြသေးတယ်တွေ့လို့ချင်းမရှောင်ကြဘူးဓမ္မိကဥပဒကမိသားစုကတော့ဟုတ်ကိုကျင့်တရားနဲ့ပတ်သက်လဲလို့ချင်းလည်းသိပြီးတော့ကြည်ညိုစရာကောင်းတယ်အင်မတန်တန့်ရှင်းတယ်ပေါ့ကလျာဏဓမ္မောအာသူတို့ရဲ့ကျင့်ဝတ်တွေကလည်းပဲတော်တော်ကြီးကိုကောင်းတယ်ကုသိုလ်ကောင်းမှုလုပ်နေတဲ့ကျင့်ဝတ်တွေကလည်းအများကြီးပဲဒါနတံဝိပါကရတောသူများကိုစွန့်နေရရင်ပေးနေရရင်ပျော်နေတတ်တယ်ပုဂ္ဂိုလ်ကနှစ်မျိုးရှိတယ်ပေါ့တချို့နည်းနည်းဒီအဆင်းနည်းတဲ့ပုဂ္ဂိုလ်ကြတော့ကိုကရမှာပျော်လာတယ်နည်းနည်းအဆင်းလေးမြင်လာလို့ရှိရင်ကိုကပေးနေရရင်ပျော်တဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့ဓမ္မိကဥပဒကကြီးကကိုကအမြဲတမ်းပေးကန်းစွန့်လွတ်နေရလို့ရှိရင်ပျော်နေတာပဲဒီလိုမိသားစုကိုကတိဆောက်ထားတယ်ပေါ့တနေ့တော့ဘာဖြစ်လဲဆိုတော့အသက်ကလည်းပဲကြီးလာပြီတက်တန်းလည်းပဲကြီးလာတော့ယောဂါလေးတွေဖြစ်တော့သူ့ရဲ့သာသမီတွေကမြတ်စွာဘုရားကတွားပြီးတော့တန်ခါတော်ရှင်မြတ်တွေပင့်ပေးပါတဲ့တရားနာခြင်းလို့ဆိုတော့ဟိုကလည်းပဲသာသမီတွေကရှင်ဟန်းနေပင့်လာတယ်ပေါ့16ပါးသုံးဖို့10ပါးပင့်ပေးပါဆိုတော့သူပြောတဲ့အတိုင်းပင့်လာတယ်တန်ခါတော်ရှင်မြတ်တွေကြွလာတဲ့အခါမှာသူ့ရဲ့ကလေးလေးကိုဝိုင်းပြီးတော့ထိုင်ရထိုင်တော့သူကဘာလျှောက်တော့လက်ဦးလေးချီပြီးတော့အရှင်ဘုရားတို့တဲ့တပည့်တော်ဟာယောဂါတော်တော်ကြီးဖြစ်နေပါလား အဲ့တော့အရှင်ဘုရားတို့စီကိုလာဖို့ဆိုတာတပည့်တော်မှာမလွယ်ပါဘူးတဲ့အဲ့တော့အရှင်ဘုရားတို့တပည့်တော်အတွက်တုတ်တံလေးတစ်ခုလောက်ရုပ်ဖတ်ပေးပါတပည့်တော်နာယူခြင်းလို့ပါဆိုတော့ဥပဒကတဲ့ဘယ်တုတ်တံကိုနာယူခြင်းပါတလဲဆိုတော့မဟာတတိပဋ္ဌာန်တုတ်ကိုတပည့်တော်တို့နာယူခြင်းပါတယ်တဲ့တပည့်တော်ဘုရားရှင်နဲ့ဘုရားရှင်နဲ့ဒီတုတ်တံကိုမစွန့်စွတ်တဲ့အတွက်တပည့်တော်လည်းပဲသေခါနေမှာအဲ့ဒီမဟာတတိပဋ္ဌာန်တုတ်ကိုနာယူလိုပါတယ်ဆိုတော့ကျမ်းနေရာလေးပဲအဲ့ဒီတုတ်တံကိုစပြီးတော့ရွတ်ဖတ်တော့တာပဲရွတ်ဖတ်ပြီးလို့မကြခင်ကဘာဖြစ်လာလဲဆိုတော့ပြဿနာလေးတစ်ခုတက်လာတာဓမ္မိကဥပဒကကြီးကနေပြီးတော့မျက်စိမှည့်ရင်းနဲ့ဟာခဏနေကြပါဦးခဏနေကြပါဦးဆိုပြီးတော့လှမ်းပြီးတော့អော်လိုက်တော့ရဟန်းနေတယ်ပဲတိတ်ဆိတ်သွားကြတာသာသမီတွေကလည်းပဲဩငါတို့ရဲ့ဖခင်ဘလို့ဖြစ်တာပါလေရှင်းတော့ဟာဆိုလို့ရှိရင်တရားနာရမယ်ဆိုရင်ဘာမှသတိမရဘူးခမင်းမေခင်းမေလို့ပြောကြပါတယ်တရားနာရမယ်ဆိုရင်သိစိတ်တဲ့ထက်တဲ့နာခုတော့ကိုယ်တိုင်လည်းပဲတရားနာဖို့တန်ခါးတွေကိုပင့်နေပင့်ပြီးတော့တရားနာတော့လည်းပဲကိုယ်တိုင်လည်းတားမြင့်နေတယ်တော်ပါတော့တော်ပါတော့နေကြပါဦးဩလောကမှာတရားမှာမကြောက်တဲ့တတ္တဝါမရှိပါလားဆိုပြီးတော့သူတို့ဖခင်ကြီးတရားမှာကြောက်တဲ့အတွက်ဝမ်းနည်းနေတယ်ထင်ပြီးတော့ကုသိုလ်တွေနည်းတယ်ထင်ပြီးတော့ဝိုင်းပြီးတော့ငိုကြတော့တယ်ငိုကြတဲ့အချိန်မှာဓမ္မိကဥပဒကကြီးကတတိလေလာတော့ဘာဖြစ်လို့ငိုကြတာလဲလို့မေးတော့အကျိုးကြောင့်ပြောပြတယ်။ဖခင်ကဟိုတုန်းကတရားနာတဲ့အခါမှာမတင်းတိမ်ပါဘူး။ခုတော့လည်းပဲတန်ဃာတော်ရဲ့ရှင်မြတ်တွေကိုကိုယ်တိုင်ပြင့်ပြီးတော့ကိုယ်တိုင်နဲ့တားမြစ်တယ်။အဲ့တော့ကျမတို့လည်းပဲဝန်းနေပြီးတော့ငါတို့ရဲ့အဖေကတရားမှာကြောက်နေကြလားမသိဘူးလို့ဖခင်ကပြောဝန်းနေပြီးတော့ငိုကြတာပါဆိုတော့ဒါမျိုးရဟန်းတော်ရှင်မြတ်တွေတန်ဃာတော်ရှင်မြတ်တွေဘယ်ကြွသွားကြတယ်ဆိုတော့ငိုရတဲ့အချိန်ကစပြီးတော့သာသမိတွေလည်းငိုရောတန်ဃာတော်ရှင်မြတ်တွေကြွသွားကြတယ်။သူတို့နဲ့မဆိုင်တော့ဘူးဆိုကြွသွားတော့တန်ဃာတော်ရှင်မြတ်တွေကြွသွားပါပြီတဲ့ဟာငါတားတာကတန်ဃာတော်ရှင်မြတ်တွေကိုတားမြစ်တာမဟုတ်ပါဘူးတဲ့အဲ့လိုဆိုဖခင်ရဲ့ဘုသူ့ကိုတားမြစ်တာလဲဟောဒီကောင်းကင်ပေါ်မှာတဲ့နေရထား6ကြီးစိုက်ပြီးတော့သူတို့ရဲ့လက်ပြီးကိုလိုက်ခဲ့ပါသူတို့ရဲ့လက်ပြီးဟာပျော်စရာကောင်းပါတယ်ဆိုပြီးငါ့ကိုယထား6ဆင်းမွားနှစ်သားတွေကခေါ်ကြတယ်တဲ့ငါကလည်းပဲတရားနာနေသေးဖြစ်တော့အန္တရာယ်ဖြစ်မှဆိုလို့တရားနာတဲ့အန္တရာယ်ဖြစ်မှဆိုလို့နေကြပါအောင်လို့တားလိုက်တာပါဆိုတော့သာသမိတရားပေါ်မော့ကြည့်လို့ဘာမှလည်းမတွေ့ရဖခင်နဲ့ကျွန်တို့တို့ဘာမှမတွေ့ရပါလားကဲအဲ့ဒီလိုဆိုရင်ပန်းကုန်းပေးဆိုပြီးတော့ပန်းကုန်းကိုယူလိုက်ယူပြီးတော့နေပြီ6တဲ့တရားဘယ်နေပြီဟာကြော်စရာကောင်းဆုံးနဲ့နေဖို့အသင့်တော်ဆုံးလေလို့ပြီးတော့သာသမိတရားလည်းပဲသူတို့ကြားဝနာဝါရှိတဲ့အတိုင်းနက်ပြည်တဲမှာတော့သတ္တမာတဲ့တာဝရနာရာမတုတိတာဆိုတဲ့တုတိတာနက်ပြည်ဆိုတဲ့လေးထက်ကြောင့်နက်ပြည်ကတော့ဖရာလောင်းနေလည်းပဲအဲ့ဒီနက်ပြည်မှာနေကြပါတယ်ဖရာရဲ့မေတော်ကမိတော်ဖြစ်တဲ့နတ်သားနတ်သမီးတွေလည်းပဲအဲ့ဒီတုတိတာလေးထက်ကြောင့်နက်ပြည်မှာပဲပျော်ရွှင်ကြပါတယ်ဆိုတော့ကဲကောင်းပြီဟောဒီပန်းကုန်းဟာတုတိတာနက်ပြည်ကလာတဲ့နေရထားမှာချိတ်ပါစေသူကောင်းကင်မြောက်တင်လိုက်တော့ပန်းကုန်းကြီးကအဲ့ဒီမှာကောင်းကင်မှာတန်းတန်းချိတ်ဘသူမှတော့နေရထားမတွေ့ရဘူးသူတယောက်ပဲမြင်မှုပေါက်ပါတယ်အဲ့တော့သူကဘာပြောလိုက်လဲငါသားသမီးတို့တဲ့သားတို့သမီးတို့ဖခင်ရဲ့အတွက်ဘာမှမစိုးရိမ်နဲ့ဖခင်မှာတရားမှမကြောက်ဘူးကုသိုလ်တရားတွေရှိနေတယ်ပေခြင်းတရားတွေပြင်ဆင်ပြီးပြီတဲ့တန်ត្រာအတွက်ပြင်ဆင်ထားတယ်မဖို့နိုင်မရဖို့အတွက်ပါရမီတွေပြည့်နေတယ်အဲ့တော့ငါအတွက်ဘာမှဝမ်းမနည်းနဲ့တင်းတို့ငါသွားတဲ့နောက်လိုက်ချင်လို့ရှိရင်ငါလိုပဲကုသိုလ်ပြုရကြဆိုပြောပြီးတော့သူတည်စိတ်ကြပြီးတော့နောက်ဆုံးတော့နှက်ပြဖြစ်သွားတယ်။ဘုန်းကြီးဒီနေရာမှာနှက်ပြဖြစ်တာကိုပြောချင်တာမဟုတ်ပါဘူး။မိသားစုဘဝမြင့်မြတ်တဲ့ဘဝတစ်ခုတည်ဆောက်ပုံတွေကိုဒါဘုန်းကြီးကဥပမာပေးတာပါနမူနာယူစေချင်လို့။မိသားစုကမြင့်မြတ်တဲ့ဘဝတစ်ခုဆိုတဲ့တည်ဆောက်တဲ့နေရာမှာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲနမောနမိတ်နေကြတာအများစုရှိပါတယ်။ဘာသာကြားတွေလည်းပဲနမောနမိတ်နေတာရှိကောင်းရှိနေတယ်။အဲ့တော့ကိုယ့်ရဲ့ဘုရားဘာသာဝင်တွေတချို့ကစီပွားဥစ္စာလေးဖြစ်လာတယ်။ဒါတောင်တချို့ကမတရားတာပါခြင်းပါကောင်းပါနိုင်တယ်။ကို့မှာတပည့်အတိုင်းဝိုင်းနေနဲ့ပြည့်စုံနေတယ်။ကို့မှာကျမ်းမာရေးကောင်းနေတယ်ဆိုရင်ဒါမြင့်မြတ်တဲ့ဘုရားပိုင်ဆိုင်ပြီလို့ခြေပြားထောက်နေတဲ့ပုံကိုယ်တွေလည်းပဲတွေ့ပြီးတယ်ပေါ့။ဒါမျက်စောကြလူမကြဘူးဆိုတာအားလုံးချင်းနေတငယ်ချင်းတစုဘုန်းကြီးကဒါဓမ္မတက်လက်ဆောင်နေနဲ့မျက်စောကြနာတပင်တတိကိုဟောတဲ့အချိန်ပြန်ဟောခြင်းဖြစ်တယ်။အဓိကပါလဲလို့မေးလို့ရှိရင်တန်တရာအတွက်နိဗ္ဗာန်ရောက်ဖို့အတွက်အမြဲတမ်းစိတ်ကောင်းစိတ်ညစ်နဲ့ကုသိုလ်ပါရမီဖြည့်ဆည်းပြီးတော့ပြင်ဆင်ထားမှမြင့်မြတ်တဲ့ဘဝပိုင်ဆိုင်အစ်စ်ဖြစ်တယ်။ခြေသုံးခုကတူလောက်တော့ရှိပါတယ်။ခြေသုံးခုနဲ့ပြည့်စုံပြီးတော့မကောင်းတာတွေလုပ်လို့ရှိရင်ပေကံကြီးမှာတိတ်ကြောက်ပါတယ်။
ဘလောက်ထိမိုက်တဲ့ပုဂ္ဂိုလ်ပြောပြောဒီကံကြီးမှာအာယုန်မိတ်တွေပြန်လာရင်ဇောချွေးတွေပြန်တတ်ပါပဲပြုံးပြုံးလေးနဲ့မသေးရပါဘူးလန့်တကြားနဲ့အကြောက်တလန့်နဲ့သေးရတာအဲ့ဒါမြင့်မြတ်တဲ့ဘဝပိုင်ဆိုင်အစ်စ်မဟုတ်လို့လို့ဒီလိုကောက်ချက်ချလို့ရတယ်ပေါ့ခုတော့ဓမ္မိကဥပဒကလို့ပေါ့သေခြင်းသဘောတရားကိုမကြောက်တော့အမြဲတမ်းနဲ့ကိုခြင်းတရားနဲ့ပတ်သက်လို့လည်းပဲပြင်ဆင်ထားတယ်ဖြူစင်အောင်အမြဲတမ်းလုပ်ထားတယ်တာသမီဇနီးပြားပေါ်မှာလည်းပဲတာဝန်ကျေပြွန်စွာနဲ့ရှေ့ဆောင်ခေါင်းဆောင်တယောက်အနေနဲ့တာသမီတွေလည်းပဲကုသိုလ်ပြုကြည့်အောင်ကိုခြင်းတရားဖြူစင်အောင်အများကျဆောင်ရွက်ခြင်းအောင်လုပ်ဖြစ်တယ်ဒီလိုအင်္ကာနဲ့ပြည့်စုံမှာမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်တယ်မြင့်မြတ်တဲ့ဘဝဆိုတာအဲ့ဒီလိုနောင်ဘဝအတွက်သို့မဟုတ်နိဗ္ဗာန်ရောက်ဖို့အတွက်အမြဲတမ်းစိတ်ကောင်းစိတ်မြတ်နဲ့ပရဟိတတွေအများကျိုးတွေဆောင်ရွက်သာသနာကျိုးတွေဆောင်ရွက်ဒီလိုပုဂ္ဂိုလ်မျိုးသားလည်းမြင့်မြတ်တဲ့ဘဝမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်တယ်ဆိုတာဒါလေးဘုန်းကြီးနားလည်စေခြင်းလို့ပြောတာအဲ့တော့မြတ်စွာဘုရားနာထပင်တစ်ခေတ်ကိုဆက်ဟောတယ်မြင့်မြတ်တဲ့ဘဝမြင့်မြတ်တဲ့ဘဝတစ်ခုကိုတိဆောက်ခြင်းဆိုတဲ့နေရာမှာမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဆိုတာဘာလဲဆိုတာဒီနေ့အသင်တွေချင်းတစုနားလည်ပါပါအဲ့မြတ်စွာဘုရားဆက်ဟောတယ်စတ္တရောမေကပရိဓမ္မာဣဋ္ဌာကန္တာမနပါဒုံနဝလောကတမိဂါပတိနာတပိံတတိလောကတမိံတတ္တလောကကြီးတဲ့၌ဣဋ္ဌာအလိုရှိရကုံသောကန္တာနှစ်သက်မြေလိုအပ်ပေကုံသောမနပါစိတ်နှလုံးကိုလိုပွားစေတဲ့ကုံသောဒုံလဘာရနိုင်ခဲ့ကုံသောဓမ္မာကျိုးတရားတို့သည်ဤမေစတ္တရောဤလေးမျိုးတို့ပင်သည်ဤတိသို့ဘဂဝါသုံးလောကထောတာရှင်တော်မြတ်ဗျာသည်အနာထပိန်ဒီကံကပတိအနာထပိန်ကြီးတဲ့ကြောင်းတကတထေကြီးကိုအဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်မြတ်စွာဘုရားမြင့်မြတ်တဲ့ဘဝတစ်ခုပိုင်ဆိုင်နေဆိုတာကိုဟောပြတဲ့အခါမှာဒီလောက်ကလေးနဲ့ရက်မယ်ပါဘူးမြတ်စွာဘုရားရဲ့တရားတော်တွေဟာအကြောင်းအကျိုးရှိသွားတယ်အကျိုးတရားဆိုတာအကြောင်းကင်းပြီးတော့ဘယ်တော့မှမဖြစ်ဘူးဆိုတာရေတံမာဟိတုပ္ပဝါဆိုပြီးတော့မြတ်စွာဘုရားကပေါ်ကြားထားတာရှိတယ်ပေါ့အဲ့တော့သို့မဟုတ်တမလွန်ဘဝအတွက်စိတ်အေးနိဗ္ဗာန်ရဖို့အတွက်ကုသိုလ်ပါရမီတွေနဲ့ပြည့်ပြီးတော့စိတ်ချမ်းသာတဲ့ပုဂ္ဂိုလ်အ ਨੇ ဆုံးဖြစ်ချင်ပါတယ်ဆိုရင်ပါလေဆိုတော့နာတပင်တစ်ခေတ်ကိုနီလန်လေးပြီးပြီးကလေးဒီတရားလေးပါကိုကျင့်သုံးပါတဲ့ပါလေဆိုတော့ဣမေတံဃောကပတိစတုံနံဓမ္မာနံဣဋ္ဌာနံကန္တာနံမနာပါနံဒုံလဘာနံလောကတမေစတ္တရောဓမ္မာပရိလဘာယတံဝတ္တန္တိကတမေစတ္တရောသတ္တတံပရာသီလတံပရာစာဂတံပရာပညာတံပရာတတိအဲ့ဒီလိုမြင့်မြတ်တဲ့ဘဝတစ်ခုကိုတည်ဆောက်ခြင်းလို့ရှိရင်ဟောဒီအကျင့်လေးပါးကိုကျင့်သုံးပါတဲ့နိလန်လေးတွေနဲ့ကျင့်သုံးပါမြင့်မြတ်တဲ့ဘဝပိုင်ဆိုင်စေဖြစ်ပါလိမ့်မယ်နိလန်လေးတွေဆိုတာဘာလဲဆိုတော့နံပါတ်၁သတ္တတံပရာတဲ့ယုံကြည်မှုနဲ့ပြည့်စုံအောင်ကြိုးစားရမယ်ဒါနံပါတ်၁ချက်နံပါတ်၂ကသီလတံပရာကိုကျင့်တရားနဲ့ပြည့်စုံအောင်ကြိုးစားပါနံပါတ်၃ကစာဂတံပရာစွန့်ကျင်ပေကံလှူဒန်းခြင်းသို့မဟုတ်စွန့်လွတ်နစ်နာခံခြင်းနဲ့ပြည့်စုံအောင်ကြိုးစားပါနေရတကအသားမဆန်ပါနဲ့နံပါတ်၄ပညာတံပရာပညာနဲ့ပြည့်စုံအောင်ကြိုးစားပါဒီလေးချက်နဲ့သာပြည့်စုံအောင်ကြိုးစားဒီပုဂ္ဂိုလ်မျိုးဟာနိဗ္ဗာန်ဉာဏ်ရပါရစေ၊ဘယ်ရောက်ပါစေ၊ဆုတောင်းနေကြမလို့ဒီလေးပါးနဲ့ပြည့်စုံလို့ချင်းမြင့်မြတ်တဲ့ဘဝတစ်ခုဟာလုံးလုံးပိုင်ဆိုင်သွားပါပဲ။မြတ်စွာဘုရားကနိလန်လေးပါးထပ်ပြီးတော့ပေးတယ်ပေါ့။တချို့ပုဂ္ဂိုလ်တွေကဒီတရားကိုနားပြီးတဲ့အခါမှာမြင့်မြတ်တဲ့ဘဝတော့ဟုတ်ပါရဲ့။ဒီလိုဖြစ်အောင်ဘယ်လိုလုပ်ရမှာပါလဲ။သူ့အလိုလိုအုံဖွားစုဖြစ်လာတာလား။အာသာဝရဘုရားကဖန်ဆင်းတယ်လား။ဒါမျိုးတွေတန်တရားရှိလာမှာဒီမြတ်စွာဘုရားကမဟုတ်ဘူးတဲ့ကိုယ်တိုင်နဲ့စူးစမ်းရတာ။နံပါတ်၁ယုံကြည်မှုနဲ့ပြည့်စုံရတာ။နံပါတ်၄ကိုကျင့်တရားနဲ့ပြည့်စုံရတယ်။နံပါတ်၃စွန့်ကျင်ပေးကံလှူဒန်းခြင်းစွန့်လွတ်အနစ်နာခံခြင်းနဲ့ပြည့်စုံရတယ်။နံပါတ်၄ပညာတရားနဲ့ပြည့်စုံရတယ်။ဒီလေးချက်နဲ့သာပြည့်စုံအောင်ကြိုးစားပါ။မြင့်မြတ်တဲ့ဘဝတစ်ခုဟာအလိုလိုဖြစ်သွားမှာပါ။ဆူတောင်းနေစရာမလိုပါဘူးတဲ့ကိုယ်တိုင်ကြိုးစားလိုက်သူ့အလိုလိုဖြစ်သွားမှာပဲ။ကောင်းပြီ။ယုံကြည်မှုနဲ့ပြည့်စုံမယ်ဆိုတာဘာကိုပြောတာလဲဆိုတော့ဣဒာဂပတိအရိယတဝကောဣဒာဂပတိအရိယတဝကောတတ္တောဟောတိတတ္တတိတထာဂတတဘောတေ။ဘာလို့ ਆ မလဲ ယုံကြည်မှုနဲ့ပြည့်စုံရမယ်ဆိုတာ ယုံကြည်တိုက်တာကိုယုံကြည်ရတယ်ဒါကိုဆိုလိုတာပါ။မယုံကြည်တိုက်တာကိုသွားပြီးတော့ယုံကြည်တယ်ဆိုရင်ဒီပုဂ္ဂိုလ်မျိုးဟာယုံကြည်မှုနဲ့ပြည့်စုံတယ်လို့မခေါ်ရပါဘူး။အဲ့တော့ယုံကြည်မှုနဲ့ပြည့်စုံတယ်ဆိုတာယုံကြည်တိုက်တာကိုယုံကြည်ရမယ်ဆိုတော့ယုံကြည်တိုက်တာဘာလဲဆိုတော့ဖျားစစ်ဖျားမှန်ကိုယုံကြည်ရပါဘူး။ တရားစစ်တရားမှန်ကိုယုံကြည်ရပါတယ်။တန်ခါစစ်တန်ခါမှန်ကိုယုံကြည်ရတယ်။နောက်ဆုံးထည့်ရင်ကံကံရဲ့အကျိုးကိုယုံကြည်ရတယ်။ဒါလေးကိုတစ်ချက်နည်းနည်းလေးပြောပေးမယ်ပေါ့။ကောင်းပြီ။ပါဠိတော်ကဘယ်လိုလာလဲဆိုတော့တတ္တရီတထာဂတ္တဗောဓေတထာဂတ္တဘုရားရှင်ကိုယ်တော်မြတ်ဤဗောဓေအရတ္တမဉဏ်ကိုတထာဂတ္တဘုရားရှင်ကိုယ်တော်မြတ်ဤဗောဓေတပိညုတဉဏ်ကိုတထာတိယုံကြည်တဲ့ယုံကြည်မှုနဲ့ပြည့်စုံတဲ့ယုံကြည်မှုစွမ်းအားရှိတဲ့ဆိုတာမြတ်စွာဘုရားပေါ်မှာယုံကြည်တဲ့အခါမှာဘုံတော်တိယုံကြည်အောင်ကြိုးစားပါထို့တပြည့်ရတ္တမဉဏ်တပိညုတဉဏ်တော်တွေအထိကိုယ့်ရဲ့ဉာဏ်စွမ်းရှိတဲ့မြတ်ယုံကြည်ရတယ်တဲ့အဲ့တော့ပြောင်းပြောင်းပြန်လိုက်ပေါ့ခုခေတ်မှာဘုရားဖူးနေကြတာရှိတယ်ပေါ့ဟာဘယ်ဘုရားသွားဖူးရင်အလိုတော်ပြည့်တဲ့လေအဲ့တော့ကိုယ်အလိုပြည့်ခြင်းလို့သွားဖူးတာဒါယုံကြည်မှုပြည့်စုံတယ်လို့ခေါင်းကြီးတို့ခေါ်လို့မရပါဘူးယုံကြည်တယ်ဆိုတာမြတ်စွာဘုရားရဲ့ဂုဏ်တော်ကိုယုံကြည်တာပါကိုယ်အလိုပြည့်ခြင်းလို့ကိုယ်ဆုတောင်းပြည့်ခြင်းလို့သွားဖူးတာတဏှာလောဘကိုယ်ယာရုဖြစ်ခြင်းလို့ယာရုတက်ခြင်းလို့စီပွားဥစ္စာတက်ခြင်းလို့ဆိုတာတရားတရားနဲ့တဏှာတရားပါပါလေးပါတရားတရားမဟုတ်တော့ဘူးဆိုရင်တဏှာလောဘဖြစ်သွားပါတယ်အဲ့တော့လိုချင်စိတ်နဲ့သွားဖူးတယ်ဆိုရင်တဏှာပဲဖြစ်ပါတယ်ဒါကြောင့်မို့အများစုသွားပြီးတော့ဖျားဖူးတယ်ဖျားရှစ်ခိုးတယ်ဆိုတာအဲ့ဒီသဘောလေးတွေပါနေရင်တော့ဒါမြတ်စွာဘုရားပြောတယ်နိဗ္ဗာန်ရောက်ဖို့မြင့်မြတ်တဲ့ဘဝတည်ဆောက်မှုဖြစ်နိုင်ဘူးတဲ့အဲ့တော့ကောင်းပြီအဲ့ဒီလိုဖူးမြော်တာဟာဖျားရည်ဘယ်ဖျားကလူတော်ပြည့်တဲ့ဘယ်ဖျားကဆူတောင်းပြည့်တဲ့အဘယ်ဆွေတော်လေးသူသွားပူလို့ရှိရင်နေခြင်းမပူဘူးလို့ရှိရင်ဆူတောင်းပူလို့ရှိရင်ပြည့်တဲ့တဲ့ဒီစိတ်ကြီးနဲ့သွားလို့ရှိရင်အဲ့ဒီစိတ်ဟာလောဘကူစီးတဲ့အကုသိုလ်စိတ်လို့ခေါ်ရပါတယ်ဒါကိုယုံကြည်မှုပြည့်ဝတဲ့စိတ်လို့မခေါ်ပါဘူးယုံကြည်မှုကကုသိုလ်တရားလိုချင်တာကအကုသိုလ်တရားပါအဲ့တော့ဘယ်လိုဖူးရမလဲဆိုတော့ခေါင်းကြီးတို့ညွတ်နေကြပါတတိပ္ပောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဆိုညွတ်နေတယ်အဲ့တော့မြတ်စွာဘုရားကိုရှိခိုးရင်အရဟံတမ္မာတမ္ပုဒ္ဒောဆိုရင်အရဟံဆိုရင်ဘယ်လိုမြင်ရမှာလဲဆိုတော့အရဟံ1500သောကိလေသာတို့ကိုဝါဒနာနဲ့တကွာတက်ပြတ်ပြီတော်မူတဲ့မြတ်စွာဘုရားမြတ်စွာဘုရားကိုဖူးလိုက်လို့ရှိရင်ကိုယ်အိမ်ကဘုရားပြီဖြစ်ပြီရှိခိုးလိုက်တဲ့အခါမှာမြတ်စွာဘုရားရဲ့စိတ်တော်မှာလောဘတွေဒေါသတွေကင်းစင်နေတာဘယ်လောက်ထိကင်းစင်နေလို့မေးလို့ရှိရင်အထုံအငွေ့မြဝါဒနာနဲ့တကွာကင်းပြီတာတဲ့ဘုန်းကြီးတို့ကိုယ်ကိုယ်ဥပမာပေးကြည့်တယ်။တကားတို့ကိုယ်ကိုယ်ဥပမာကြည့်လိုက်။မနဲ့မျက်လုံးနှလုံးဖွင့်လာလို့ရှိရင်လောဘတွေစိတ်တိုင်းမကြလို့ရှိရင်လောဘတွေဖြစ်။အားစိတ်တိုင်းမကြရင်ဒေါသတွေနဲ့ဖြစ်။အမြဲတမ်းစိတ်ဟိုင်းနေ။ညင်ညူးနေပါတတ်ပါတယ်။အကုသိုလ်ဓာတ်တွေဝင်နေ။မြတ်စွာဘုရားရဲ့တန်ခိုးမှာကြတော့ဒီလိုမဟုတ်ဘူးတဲ့။မြတ်စွာဘုရားရဲ့တန်ခိုးကြတော့ဒီလောဘဒေါသတွေရဲ့ဝါသနာထုံနေတဲ့ကွာကင်းစင်နေတော့မြတ်စွာဘုရားရဲ့စိတ်တော်ကိုသာမြင်ရမယ်ဆိုလို့ရှိရင်ဝင်းဝင်းတက်ပြီးတောက်ထိတ်နေမှာပဲတဲ့အဲ့လောက်ကြည့်မြတ်စွာဘုရားဟာကိလေသာကင်းပါတယ်ဘုန်းကြီးတို့ယန္နာရှင်မြတ်တွေလည်းကိလေသာကင်းတာပဲအဲ့ယန္နာရှင်မြတ်တွေကိလေသာကင်းတာကဝါဒနာထုံပါလေးတယ်ဘုန်းကြီးဥပမာလေးပြောပြအရက်ပလင်းတစ်ခုပေါ့နော်အရက်ထည့်ထားတယ်တွန်ပြက်လိုက်အရက်မရှိတော့ဒါပေမဲ့နန်းကြည့်လိုက်အရက်နဲ့ထွက်သွားတယ်ဒီလိုပဲယန္နာရှင်မြတ်တွေရဲ့လောဘဒေါသပုံနည်းဟာအနှံ့လေးတော့ကျန်နေတယ်တဲ့လုံးဝကိလေသာတော့မရှိတော့ဘူးဒါမှအနှံ့လေးအထုံလေးနဲ့ကျန်နေခဲ့တယ်မြတ်စွာဘုရားရဲ့တန်တယ်မှာကိလေသာကင်းတာကြတော့အဲ့ဒီအငွေ့အထုံတောင်းမှမရှိတော့တိတ်ပြီးတော့စိတ်တော့တန့်ရှင်းနေတန့်ရှင်းတော့ဘာဖြစ်လဲဆိုတော့အရဟံဆိုပြီးတော့လူမင်းနေဘုန်းကြီးတို့ကောသလမင်းတို့နာတော်ကောသလမင်းတို့ဗိမိတ္တရာမင်းတို့မြတ်စွာဘုရားရဲ့ခြေတော်ရင်မှာဝတ်ဆင်းရတာပူဇော်ကြတယ်ရှိခိုးကြတယ်နမင်းနေတရားမင်းစတဲ့ပုဂ္ဂိုလ်တွေဉာဏ်မမင်းနေတဟံပတိဉာဏ်မစတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့လူပြည့်ရတထေးတရွယ်ဖြစ်တဲ့နာတပိန်တထေးတို့ဝိသာခာတို့မြတ်စွာဘုရားနဲ့တွေ့လို့ရှိရင်လာပြီးတော့မြတ်စွာဘုရားရဲ့ခြေရင်းမှာဝတ်ဆင်းတာဘာဖြစ်လို့လဲဆိုတော့အဲ့ဒီကိလေသာကင်းစင်တဲ့အရဟံဘုံကြောင့်ရှိခိုးကြတာအဲ့ဒီလိုရှိခိုးခြင်းတည်းနဲ့အရဟံဘုံပြန်ဖြစ်သွားတာဒါကြောင့်မို့1500ကိလေသာတွေဝါဒနာနဲ့တကွာကင်းနေမြတ်စွာဘုရားရဲ့တန်တန်ကြတော့လုံးဝတန့်ရှင်းနေတဲ့ပလင်းဟာရေထည့်ပြီးတော့တွန်ပြလိုက်ရင်ဘာမှနံမထွက်တဲ့မြတ်စွာဘုရားရဲ့စိတ်တော်မှာကိလေသာတွေကလုံးဝနံမထွက်ဘူးဆင်းနေတယ်။ဘုန်းကြီးတို့ပြိလိနာဝိသမထေဆိုတာရှိခဲ့တယ်ပေါ့။သူကယန္နာဖြစ်တာတောင်မှရှင်းဘဝကပုံနာမျိုးပညာတတ်တဲ့မျိုးရုံးမှာဖြစ်ခဲ့ပြီးတော့ဘဝ900လောက်ပညာတတ်တဲ့ပုံနာမျိုးမှာဖြစ်ခဲ့တော့မန္တမာနတွေကျွယ်ခဲ့တယ်ပေါ့။အဲ့တော့ဒီဘုရားမှာယန္နာဖြစ်တာတော့မှလူတွေ့ရင်သူကမာနာကြီးတဲ့ကမာနာလေးရဲ့ကြီးတာလေးရဲ့လက်ခံပါလာတော့ဘာဖြစ်လဲဆိုတော့ဟေ့ဝတ္တလအယုတ်ကောင်ဆိုပြီးတော့လူတွေ့ရင်သူကသူ့ရဲ့နေနေပဲချင်းပြီးအယုတ်ကောင်ကိုခေါ်တာတကယ်တော့ဒေါသစိတ်နဲ့ခေါ်တာမဟုတ်ဘူး သူ့ဣဒံနာမှာဒေါသတော့ကင်းနေပြန်လာတော့ဖြစ်ဖြစ်ဝါဒနာထုံလေးကြံနေတာမြတ်စွာဘုရားတန်တဲ့ကြတော့အဲ့ဒီလိုအထုံလောက်ကိုမကြံဘူးဇေဟနာကြတော့အထုံကြံနေတယ်ဘုန်းကြီးတို့ကုသိုလ်ရှင်ကြတော့ကိရိတာတွေကကောင်းတာမလုပ်မနေဘူးဆိုရင်တော့အပြည့်အဝပဲဒါကြောင့်မို့ပူဇော်မခံထိုက်တာဒါလေးကိုပြည်ထားရတယ်ပေါ့ကိုကကုသိုလ်ရှင်တော့ဖြစ်ပါရဲ့ကိရိတာတွေလည်းပြည့်နေပါရဲ့ကို့အပေါ်မှာကြတော့မပူဇော်လို့ရှိရင်ဘုန်းကြီးတို့ကုသိုလ်ရှင်တွေကစိတ်ဆိုးကြတယ်အမှန်တကယ်ကို့မှာကိရိတာကင်းအောင်ကြိုးစားပေါ့ကိရိတာကင်းလို့ရှိရင်လူလူသီလသမာဓိပညာတက်လာရင်အားလုံးကလူလူညွတ်လာတာပဲအဲ့တော့ကိရိတာကင်းအောင်မကြိုးစားဘဲနဲ့ညှို့စေခြင်းနဲ့ဇိမ်ခံခြင်းနဲ့ဒါသဘာဝမဟုတ်တဲ့တရားပါဒါကြောင့်မြတ်စွာဘုရားကယုံကြည်တယ်ဆိုတဲ့နေရာမှာမြတ်စွာဘုရားအဲ့အရတ္တမဲ့ဉာဏ်နဲ့ကိရိတာတွေသတ်ချက်ပြီးတဲ့အတွက်လူနေနေနမင်းတွေကပူဇော်ထိုက်တဲ့အတွက်အရဟံဆိုတာကြီးတယ်အဲ့တော့မြတ်စွာဘုရားကအိမ်မှာရှိခိုးတဲ့ကမှာဣတိပိသောဘဂဝါအရဟံသောဘဂဝါထိုရွှေဘုံတော်တည်းရှင်တော်မြတ်ဘုရားသည်ဣတိပိမိနာသကာရဏိနာ1500ရတ္တကိရိတာတို့ကိုဝါဒနာနှင့်တကွာတက်ဖြတ်တော်မူပြီသည်ဖြစ်ကြောင်းလူမင်းနမင်းမြန်မာမင်းတို့ရဲ့ပူဇော်သူကိုခံယူထိုက်တဲ့အတွက်အရဟံအရဟံမြည်တော်မူပါပြီဒီလိုလေးပုံတော်လေးအာရုံပြုလိုက်ဖျားပူသွားလို့ရှိရင်လည်းပဲအရဟံဆိုရင်နမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တာရဟတော်ဆိုတာပူဇော်သူကိုခံထိုက်တယ်ဆိုတာအဲ့ဒီကိလေသာတွေကိုဝါဒနာနဲ့တကွတက်ဖြတ်ပြီးတဲ့မြတ်စွာဘုရားဆိုပြီးအရန်အရန်ဆိုတဲ့ဂုံလေးယူလိုက်လို့ရှိရင်မြတ်စွာဘုရားတန်တဲ့မှာစိတ်တော်မှာစင်ကြယ်နေတာလေးကိုရှစ်ခိုးလိုက်တဲ့အဲ့ဒီလိုရှစ်ခိုးတဲ့ဟာဘာလဲဆိုတော့မြတ်စွာဘုရားရတ္တမဉာဏ်ကိုပူဇော်ရာရောက်တဲ့ရှစ်ခိုးရာရောက်တဲ့အဲ့ဒါမြတ်စွာဘုရားပေါ်မှာယုံကြည်မှုစွမ်းအားပြည့်တာဒီလိုမှမဟုတ်ဘဲနဲ့စောစောကပြောတယ်လို့ပေါ့ဟုတ်လားဖျားဘူးတာတောင်းမှဘယ်ဖျားကဆူတောင်းပြည့်တဲ့ဘယ်ဖျားကလူတော်ပြည့်တဲ့ဘယ်ဖျားသွားရင်ယာတုတက်တဲ့ဒီလိုစိတ်တင်နဲ့သွားရင်တော့ဒါယုံကြည်မှုပြည့်တယ်လို့မခေါ်ပါဘူးအဲ့တော့မြင့်မြတ်တဲ့ဘုရားတိဆောက်ခြင်းအဲ့ဒီလိုစိတ်ညူးနဲ့တိဆောက်လို့မရပါဘူးစောစောမြတ်စွာဘုရားပေါ်မှာဘုရားစစ်ဘုရားမှန်ပေါ်မှာဂုံတော်ကြီးအစ်စ်နဲ့ကြည်ညိုမှတိဆောက်လို့ရတယ်ဆိုတဲ့ဘုန်းကြီးသိစေခြင်းမြတ်စွာဘုရားပေါ်ယုံကြည်ပြီဆိုတော့ဘာဖြစ်လဲဆိုတော့မြတ်စွာဘုရားရဲ့တရားတော်တွေလည်းယုံကြည်တော့တာပေါ့မြတ်စွာဘုရား၅ပါးတိလမြဲအောင်ထိမ့်ပါဆိုရင်၅ပါးတိလကိုကိုကျင်တရားလို့ရေတော့တာမိဘရဲ့စကားကိုမိဘကိုရိုသေတယ်လေးစားတယ်မိဘစကားလားထောင်တယ်မြတ်စွာဘုရားဘုရားကြည်ညိုတဲ့တရားတရားအစ်စ်ရှိပြီဆိုရင်တရားကိုကြည်ညိုတော့တရားကိုလိုက်လိုက်ကျင့်သုံးတော့တာတန်ဃာတော်ရှင်မြတ်တွေကိုလည်းပဲကျေးဇူးတင်တော့တာပဲ။အော်တန်ဃာတော်ရှင်မြတ်တွေစာသင်တတ်ကြီးတွေတည်ထောင်ပြီးတော့နေလို့ဟောဒီတရားတွေငါတို့ကျင့်သုံးရတာတရားတွေနာပွင့်ရတာမြတ်စွာဘုရားအကြောင်းကိုသိရတာတန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးတန်ဃာတော်ရှင်မြတ်တွေသာအေးအေးဆေးဆေးအိတ်နေလို့ရှင်ဟောဒီသာသနာကြီးကွယ်သွားမှာဆိုပြီးတော့တန်ဃာတော်ရှင်မြတ်တွေပေါ်မှာလည်းအစ်စ်မှယုံကြည်လာတယ်။အာဘုန်းကြီးကငါ့ဘုကျေးဇူးများလို့ဒီလိုစိတ်နဲ့ကြည်ညိုတာမဟုတ်တော့အဲ့ဒီလိုစိတ်နဲ့ကြည်ညိုရင်လည်းပဲတရားတရားဆွမ်းအားမဖြစ်ပါဘူး။တန်ဃာတော်ရှင်မြတ်တွေကိုတန်ဃာတော်ရှင်မြတ်တွေကိုဂုံကိုကြည်ညိုပြီးတော့ဩတကယ်လှုပ်လှုပ်ကြတာပဲဒီလိုလှုပ်လှုပ်တဲ့တည်းပဲသာသနာတော်ကြီးရှိတယ်သာသနာတော်ကြီးစီလို့ဒီချင်းချင်းငါတို့တရားစစ်တရားမှန်နေနာရရတန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးပဲဆိုပြီးအလုံးလုံးတဲ့တန်ဃာတော်ရှင်မြတ်တွေကိုတကယ်နှိမ့်နှက်ကကြည်ညိုရင်အဲ့ဒါယုံကြည်မှုစွမ်းအားပြည့်သွားတော့တာပါဒီလိုမှမဟုတ်ပဲနဲ့သီလတမာတိပညာကိုအဓိကမထားဘဲနဲ့ခင်းလို့မင်းလို့ဘာဖြစ်လို့ညာဖြစ်လို့ဆိုရင်ဒီပုဂ္ဂိုလ်ကကြိုက်တဲ့ပစ္စည်းတွေပုံတော်လူတဲ့တရားတရားစင်မဟုတ်ဘူးတဲ့ယုံကြည်မှုစွမ်းအားမပြည့်ဘူးတဲ့မပြည့်လို့ရှိရင်မြင့်မြတ်တဲ့ဘုရားတည်ဆောက်ဖို့ရခက်တယ်လို့နာတနာတပင်တည်းကိုမြတ်စွာဘုရားကတည်ဆောက်နေရယုံကြည်မှုနဲ့ပြည့်စုံရမယ်ဆိုတာဖရာစစ်ဖရာမှန်တရားစစ်တရားမှန်တန်ဃာစစ်တန်ဃာမှန်ကိုသီလတမာတိပညာဘုံတွေကိုချင်းပြီးတော့တကယ်ကြည်ညိုရတယ်လို့ပြောရင်းဖြစ်တယ်အဲ့ဒါဆိုရင်ယုံကြည်မှုနဲ့ပြည့်စုံသွားတာပါနောက်ဒုတိယပြည့်စုံရမယ့်ချက်ကဘာလဲဆိုတော့သီလတံ္ဍရာတဲ့သီလတံ္ဍရာဆိုတာကိုကျင်တရားနဲ့ပြည့်စုံရတယ်ကိုကျင့်တရားဆိုတာအနည်းဆုံးပါလဲဆိုတော့၅ပါးသီလပါ၅ပါးသီလနဲ့ပြည့်စုံနေလို့ရှိရင်ဘုန်းကြီးတို့ကိုကျင့်တရားနဲ့ပြည့်စုံနေကိုကျင့်စွမ်းအားရှိတယ်လို့ဒီလိုပဲခေါ်ရပါတယ်အဲ့တော့သူတစ်ပါးတတ်တာသူတစ်ပါးရဲ့ဥစ္စာကိုမတရားတဲ့ဖြင့်မယူတာသူတစ်ပါးသမီးဇနီးမယားတွေကိုဘာဖြစ်လဲဆိုတော့ကိုယ့်ရဲ့မိခင်ရဲ့နှမရင်းတွေပဲငါဘယ်လိုကူညီနိုင်မလဲဆိုတဲ့စိတ်နဲ့ဆောင်းလျှောက်ဒါလည်းပဲစိတ်တည်းရဲ့စွမ်းအားမှာတကိုးတက်ပါတယ်တချို့ကြတော့လည်းပဲသူတော်ဘာတာသမီဇနီးမယားတွေကိုစောင့်ရှောက်ဖို့နေနေတာကကိုယ်ကပဲခွင့်ရရလို့ရှိရင်နောက်ဆက်ဖြည့်ဆည်းနေလို့ဒီပုဂ္ဂိုလ်ကစိတ်တက်တကူတဖြည်းဖြည်းနဲ့ညံ့ပါလေဘုန်းကြီးတို့ပြင်ပေါ်နေထားတဲ့စိတ်ပညာကျမ်းတွေမှာလည်းဒီအိဗယ်အများကြီးမြတ်စွာဘုရားဟောတာလည်းအတူတူပါပဲနောက်မူတာစကားပြောတာလိန်ရမညာမဝင်မလေးတဲ့ဒါလည်းပဲမကောင်းဘူးသိရလည်းပဲရှောင်ကျင်နိုင်ရင်ကောင်းဆုံးပဲသိရလေးတောက်ပြီးတော့အေးအေးဆေးဆေးနေရင်ပြည့်မရှိဘူးလို့ထင်ရတာပေါ့ဒါရင်မဲ့လို့အပြစ်ကတော့ရှိတာပါ ဘုန်းကြီးတို့သင်္ကစားဆရာတော်တရားကြီးကိုမေခွန်းတစ်ခုမေးဘူးတဲ့ပေါ့တခါတယောက်ကအရှင်ဘုရားတဲ့တပည့်တော်တို့လူတွေဟာသေရက်တောက်ပြီးတော့အေးစိစိလေးနေနေလဲပြစ်မရှိဘူးမို့လားတဲ့မြတ်စွာဘုရားကဘာဖြစ်လို့၅ပါးတိလာထဲမှာထည့်ထားရတာလဲဆိုတော့သင်္ကစားဆရာတော်ကြီးကဥပမာနဲ့ပြောတယ်တကားတဲ့ရှေးတုန်းကမြေဖိုးနှစ်ယောက်ရှိတယ်မြေဖိုးနှစ်ယောက်ရှိတော့သူတို့ကလွားတွေငွေထားတယ်ပေါ့အိမ်အောက်မှာထားတယ်အဖိုးဖြစ်တဲ့သူကမြီးကိုညစင်ညစင်ပြေးတယ်။ငါမြီးအောက်ကဂျိုတောင်ကြီးအိပ်ပြီလား။ဂျိုတောင်ကြီးဆိုတော့နွားကြီးတောင်ဂျိုတောင်တောင်ကြီးနဲ့ကျန်းတယ်နွားကြီးပေါ့။အိပ်ပါပြီကိုဆိုအညာစက်ကြက်လက်ချအိပ်ကြတယ်။နေတိုင်းနေတိုင်းအဖိုးဖြစ်တဲ့သူကငါမြီးအိပ်ခါနေကြတယ်။ဂျိုတောင်ကြီးအိပ်ပြီလားကွ။အိပ်ပါပြီကိုဆိုရင်အိပ်သွားတယ်။အဲ့တော့မြီးတွေရဲ့စဉ်းစားတယ်။အဘကလည်းပဲဘာဖြစ်လို့ဂျိုတောင်ကြီးမေးနေနွားတွေအများကြီးရှိတာဂျိုတောင်ကြီးအိပ်ပြီလားအိပ်ပြီလားနဲ့မေးလိုက်တာလို့ပြောတယ်ပေါ့။ပြောတော့ကြတော့အဖိုးကနေပြီးတော့ရှင်းပြတယ်ငါမြေတဲ့ဂျိုတောင်ကြီးကသူမအိပ်ဘူးဆိုရင်ကျန်တဲ့နွားတွေကိုနှောက်ရက်တက်တာတဲ့အဲ့တော့ကျန်တဲ့နွားတွေအေးရေးပြက်တာပေါ့ကွာတဲ့ဒါကြောင့်မို့သူအိပ်ဖို့ရည်ကြည်တာတဲ့သူအိပ်လို့ရှိရင်ကျန်တဲ့နွားတွေလည်းပဲကောင်းကောင်းအိပ်ရပြီးတော့ကောင်းကောင်းစားရပြီးတော့ကျန်းမာရေးကောင်းတာပေါ့တဲ့ဒီလိုဖြေလိုက်အဲ့တော့ဆရာတော်ကထည့်ချင်တယ်ဒီလိုပဲတဲ့ငါးပါးတီလာထဲမှာသူရမေကြီးကသေရက်တောက်တာအဲ့ဂျိုတောင်ကြီးနဲ့တူတဲ့ဘာဖြစ်လို့လဲဆိုတော့ရိုးရိုးကောင်းနေတဲ့ပုံကိုတယောက်ပဲရက်သေးစားလေးဝင်လာပြီဆိုလို့ရှိရင်ဟာရိုက်ဖို့တက်ဖို့ဝန်မလေးဘူးတွေ့ကြရပစ္စည်းယူဖို့ရိုက်ဖွဲ့ဖို့ဝန်မလေးဘူးသူတော်ဘာသားမရတွေ့လို့ရှိရင်ဖြည့်ဆည်းဖို့ဝန်မလေးတော့ဘူးပါဇက်ကလည်းဟိုပြောဒီပြောမူတာဝါရတိတ်ခါကြိုးဖို့ဝန်မလေးတော့ဒါကြောင့်မို့ဂျိုတော်ကြီးကသူ့အတူနေရင်တော့ကောင်းတယ်တဲ့သို့တော့မအိပ်ဖဲနဲ့သူဟာရှောက်ပြီးတော့တောက်လို့လို့ရန်ကားလိုက်လို့ရှိရင်ငါးပါးတိလာတစ်ပါးမှကြံမှမဟုတ်တော့ဘူးတဲ့ဒါတင်ကစားဆရာတော်ကြီးကဥပမာလေးနဲ့မိန့်တော်မူခဲ့ပါဒါကြောင့်မို့ဒီငါးပါးတိလာကိုချင်းတရားဟာတိတ်အရေးကြီးပါတယ်ဒီငါးပါးတိလာကိုချင်းတရားကောင်းပြီဆိုလို့ရှိရင်လည်းပဲတမလွန်ဘဝအတွက်အပြစ်မှုတွေကျူးလွန်မှုနဲ့ပြီးတော့နောက်ဆုံးမှမြင့်မြတ်တဲ့ဘဝတည်ဆောက်နိုင်ပါတယ်တိလာလည်းပဲကျင့်ရမယ်တိလာနောက်ပြီးတော့ရှောင်ရမယ့်တီလာငါးပါးတီလာကရှောင်ရမယ့်တီလာလို့ခေါ်ပါတယ်။ကျင့်ရမယ့်တီလာဆိုတာဘာလဲဆိုတော့ဇနီးမောင်နှံတို့ရှိရင်ယောက်ျားမဘက်ကမျိုးကိုညီမကျင့်တယ်လို့ကိုယ့်ဘက်ကမျိုးကိုလည်းညီမကျင့်တယ်ဒါကျင့်ရမယ့်တီလာ။ငါးပါးတီလာတချို့ပုဂ္ဂိုလ်တွေကလုံပါတယ်မလုံဘူးမဟုတ်ဘူး။ဒါကြောင့်မို့ကျင့်ရမယ့်တီလာကြတော့ကိုယ်မျိုးကြတမျိုးသူ့မျိုးကြတမျိုးသွားလို့အကတိလိုက်လို့ရှိရင်ဒီအိမ်တော်ကြီးကမမြဲနိုင်ပါဘူး။ပျက်စီးတတ်တယ်တဲ့ဒီပုဂ္ဂိုလ်ကတရားပြည့်ဝတယ်လို့မခေါ်ပါဘူး။ဒီလိုငါးပါးတီလာလေးလုံပြီးတော့ဟုတ်လားအကတိလိုက်ပြီးတော့မျက်နှာလိုက်တဲ့ပုံကူမျိုးဖြစ်လို့ရှိရင်သီလပြည့်ဝတယ်လို့မခေါ်ပါဘူး။ဒါကြောင့်သီလပြည့်ဝဖြစ်ချင်လို့ရှိရင်ကျင့်ရမယ့်သီလကိုလည်းဖြည့်ကျင့်ရတယ်။ရှောင်ရမယ့်သီလကိုလည်းရှောင်ကျင့်ရတယ်။ဒီနှစ်ချက်ပြည့်စုံမှာကိုကျင့်တရားပြည့်စုံတယ်လို့ခေါ်ရပါဘူး။နောက်တတိယချက်ကဘာလဲဆိုတော့စာကတံပရာတဲ့စွန့်ကျင်ပေကံလူတန်းချင်းစွန့်လို့နိနာခံမှုနဲ့ပြည့်စုံခြင်းနဲ့။ဣဒာကပတိယရိယတာဝကောဝိကတမလမစ္စေရိနာစေတသာအဂါရံဣဇာဝတတိမௌတာစာကိုပေတာပါဏိဝတကရတောရှားစာယောဂောဒါနတံဝိပါကရတောတဲ့နောက်ဆုံးတတိယချက်ကမြင့်မြတ်တဲ့ဘဝတစ်ခုကိုပိုင်ဆိုင်ခြင်းပါတယ်ဆိုလို့ရှိရင်နိလန်လေးတွေရဲ့တတိယချက်ကစွန့်ကျဲပေကံလှူဒန်းမှုနဲ့ပြည့်စုံရမယ်ဒါမှမဟုတ်စွန့်လွတ်နိဗ္ဗာန်ခံခြင်းနဲ့ပြည့်စုံရတယ်အဲ့တော့လူတွေတန်းတယ်ဆိုတဲ့နေရာမှာဒါနဆိုတာဘာလဲလို့မေးကိုယ်ရှိတဲ့ပစ္စည်းပေးပြလိုက်တယ်အဲ့ဒါဒါနဒါနရဲ့တဘောကလွယ်လွယ်လေးပါကိုယ်ရှိနေတဲ့ပစ္စည်းကိုစွန့်ပြလိုက်တယ်ဒါနကြောင်းမြန်ပြန်လိုက်ရယူခြင်းနဲ့စိတ်ရှိရင်ဒါနမစစ်ဘူးပေါ့တချို့ပုဂ္ဂိုလ်တွေကဒါနပြုတဲ့အခါမှာဟာငါတို့မပြုလို့မကောင်းသေးပါဘူးဆိုချီးကျူးတာလေးတော့ခံနေနေတယ်အဲ့ဒါယူခြင်းနဲ့စိတ်နဲ့ပြုတာပဲဟာငါတို့ဒါနပြုမှတန်ត្រာသွားတဲ့အခါမှာပစ္စည်းဥစ္စာပေါ်လိမ့်မယ်ဒါမှငါတို့သူများတွေကနေဟာသူတို့ကလှူလိုက်တန်းလိုက်တာလို့ချီးကျူးကြလိမ့်မယ်လူတွေကလည်းမှခြေပြားထောက်နိုင်လိမ့်မယ်ဒီလိုဟာလေးယူခြင်းစိတ်ရှိပြီဆိုရင်ဒါနမစစ်တော့မြတ်စွာဘုရားကဒါနံပရိစ္ဆာကလက္ခဏာဒါနဆိုတာဘာလဲတခွန်းနဲ့ပြောပါစေစွန့်တာဒါနကြောင်းမြန်ပြန်လိုက်ရယူခြင်းဒါနမဟုတ်ဘူးရယူခြင်းတယ်ဆိုတဲ့နေရာမှာချီးကျူးခံတာလေးကိုရယူခြင်းတာကိုပဲဒါနဆိုတာစစ်ဖို့မလွယ်ဘူးဘာဖြစ်လို့လဲအကုသို့ရောသွားပြီတဲ့လောဘတရားသူများကဲ့ရဲ့မှာဆိုလို့ပြုတဲ့ဒေါသတရားဒီလောဘဒေါသတွေဝင်နေလို့ရှိရင်ဒါနဆိုတာမစစ်ပါဘူး။အဲ့တော့ဘာဖြစ်လဲဒါနပြုတဲ့နေရာမှာတန်ဃာတော်ရှင်မြတ်တွေဆုံးကတ်တယ်။တပည့်တော်တွေဆုံးကိုပုံပြီးပြီးတော့တန်ဃာတော်ရှင်မြတ်တွေပရိယပရိပတ်စာသင်စာကြညဘုရားဥပ္ပတရားထိုင်လုပ်တွေလုပ်ပြီးတော့တိညာတူတွေရပါစေဆိုရင်အဲ့ဒီဟာဒါနဆက်သွားတော့မေတ္တာတရားတွေခြံရံပြီးတော့ကိုလိုချင်စိတ်နဲ့ပြုတာမဟုတ်တော့ဘူး။ ဒီလိုမှမဟုတ်ပဲနဲ့ဣဒံမိကုံညာနိဗ္ဗာန်တပစ္စယောတုဒီကုသိုလ်ကနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့ပြုလိုက်ဒါလည်းပဲဒါနစစ်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုပြစေဆိုရင်32ဘုံထဲမှာရယူခြင်းနဲ့စိတ်ဖြစ်ခြင်းနဲ့စိတ်မရှိတော့ဘူး32ဘုံကြီးကိုစွန့်ပြလိုက်တာအဲ့ဒါနိဗ္ဗာန်ကိုရောက်သွားတာအဲ့ဒီနိဗ္ဗာန်ကိုအာရုံပြုနေတဲ့32ဘုံကိုစွန့်ရရောက်တဲ့အတွက်ဒါနစစ်သွားတယ်ဒီဒါနပြုကနိဗ္ဗာန်ကိုရောက်တဲ့ပဲတဲ့ဒါနပြုတဲ့အခါမှာရယူခြင်းစိတ်နဲ့မပြုရဘူးအဲ့ဒီလိုစွန့်လွတ်တဲ့စိတ်နဲ့ပြုရတယ်ဒါမှစာစာတံတာစွန့်ကြဲပေးကံလူတန်းနည်းနဲ့ပြည့်စုံတာတဲ့ဘုန်းကြီးတို့တချို့ခရိယဘာသာဝင်တွေတောင်မှဒီစိတ်နဲ့ပြုနေကြတာပဲမာတာပိစာတို့ဘုန်းကြီးတို့နိဗ္ဗာန်ခန္ဓာတွေကြည့်ဘာမှညှို့လင်းချက်မရှိခဲ့ပါဘူးခုလည်းပဲဒီဂိတ်တို့ဘာလို့ဘုန်းကြီးတို့အာဖရိကတိုင်းမှာကူညီနေတယ်ဘာမျိုးလင်းချက်မှမရှိသူတို့ကဒါနစစ်တာဗုဒ္ဓဘာသာဝင်မဟုတ်ပေမဲ့သူတို့ရဲ့ဒါနကနိဗ္ဗာန်ရောက်ကြောင်းဖြစ်ကိုဖြစ်တယ်လို့ပြောလို့ရတယ်စာပေနဲ့ညီပါတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကြတော့ဒါနထူတဲ့နေရာမှာတွန်းဆုံတွန်းဆုံနဲ့ကိုယ့်အတွက်ရမှလူချင်းနေဆိုရင်ဒါဒါနမစစ်ဘူးတဲ့ပရမတ္ထတရားဆိုတာမျက်နှာမလိုက်ပါဘူးဗုဒ္ဓဘာသာဝင်ကပါရမီဖြစ်ပြီးတော့ခရစ်စတန်တွေမှာပါရမီမဖြစ်ဘူးဆိုတာမရှိပါဘူးစိတ်တဲ့ပေါ်မှာမူတည်တယ်ဒါကြောင့်မို့လို့စွန့်ကြဲပေးကံပြန်တမ်းမှုနဲ့လည်းပြည့်စုံရတယ်။ရယူမှုနဲ့သွားပြီးမလုံနဲ့။ဒီဟာလို့ရင်ကောင်းတာလို့ရင်ကောင်းချိုးရတယ်ဆိုတာဆုမတောင်းနဲ့ပဲပြည့်စုံတယ်။လောကီကျိုးဆိုတာဒီမျိုးစေးဆိုင်ဒီသစ်ပင်ပေါက်တဲ့ဆုမတောင်းနဲ့ပဲဖြစ်တာပဲ။အဲလောကုတ္တရာကျိုးဖြစ်တဲ့နိဗ္ဗာန်ကိုတော့ရည်မှန်းပြီးတော့ဆုတောင်းပြီးတော့လှူရတယ်။နောက်ပြီးတော့အခွင့်အရေးဆိုလို့ရှိရင်လည်းစွန့်လွတ်နိဗ္ဗာန်ခံတဲ့ပုဂ္ဂိုလ်ဖြစ်ရတယ်။ဒါမှသာသာတံပရာဖြစ်ပါတယ်။တချို့ကကြတော့ဗာလဲဆိုတော့လုပ်ငန်းနဲ့ပတ်သက်လာလို့ရှိရင်နောက်ဆုံးနဲ့အပါဖို့တယ်။ရစရာရှိတာနဲ့ပတ်သက်လို့ရှိရင်ကိုယ်ကပဲပို့လို့ခြင်းတယ်ဆိုရင်ဒီပုဂ္ဂိုလ်ကလည်းစာကားနဲ့မပြည့်စုံဘူး။စိတ်တက်ကတဖြည်းဖြည်းနဲ့နှိမ့်ကြသွားတတ်တယ်။လုပ်ငန်းဆိုလို့ရှိရင်ငါတက်နိုင်လို့မြတ်ဥဆောင်လုပ်မယ်ဆိုရင်စိတ်တက်ကမြင့်သွားတယ်လူတော့ပင်မန်းတာပေါ့။ဘေးကတော့အရတဲ့အချိန်မှာပေါ့ဒါမှစိတ်တက်ကတိတ်မြက်သွားတယ်။ရစီရရှိသူဖွင့်ရေးကြလို့ရှိရင်သူတို့များများယူပါစီငါနည်းနည်းယူမယ်ဆိုရင်ဘေးကတော့အရတဲ့အချိန်မှာပဲ။တိုင်းမဲ့စိတ်တက်ကတော့မေတ္တာတရားတွေခန္တီတရားတွေနဲ့သူတော်ကောင်းတွေကြည့်ရင်တိတ်ပြင်းပြတဲ့ပုဂ္ဂိုလ်ဖြစ်သွားတာအဲ့ဒါပါရမီရှင်လို့ခေါ်ရပါတယ်။ရိုးရိုးပုဂ္ဂိုလ်တွေကတော့ပစ္စည်းဝတ္ထုရမှမျက်စိနဲ့မြင်ရမှဒါတွေကိုယုံကြည်ကြတယ်။ပါရမီရှင်တွေကတော့ဘုစိတ်တက်စွန့်အားမြင့်တက်တယ်ဆိုရင်အလုံးစွန့်လွတ်နိုင်တယ်ပေါ့။အဲ့ဒီလိုစွန့်လွတ်နိုင်မှုနဲ့လည်းပြည့်စုံရတယ်တဲ့။ဟောနံပါတ်၄ကဘာလဲဆိုတော့ပညာတံပရာ။ပညာတံပရာဆိုတာဘာလဲဆိုတော့ပညာနဲ့ပြည့်စုံခြင်းတဲ့။ပညာနဲ့ပြည့်စုံခြင်းပထမအကျဉ်းစားအစွန်ထွက်တဲ့ကိလေသာတွေကိုပယ်ရပါတယ်။ဘာတွေလဲဆိုတော့အဘိဇ္ဇာဝိတမလောဘမတရားတဲ့ဖြင့်သူများပစ္စည်းလိုချင်တဲ့လောဘတွေပယ်ရပါတယ်။ကိုယ့်ရဲ့ကြေရတဲ့ဖြင့်စီးပွားရေးရှာပြီးတော့တရားတဲ့ဖြင့်စီးပွားရေးလုပ်တဲ့လောဘကတော့လူတွေဒါရှိရမှာပဲ။ဒီလောဘမှမရှိရင်လည်းစီးပွားရေးလုပ်လို့ကိုမရတော့ဘူး။ဒါကြောင့်မို့တရားတဲ့ဖြင့်လုပ်တဲ့စီးပွားရေးတာယာမှုကတော့ထိုက်တဲ့လောက်ရှိမှာပဲ။အဲမတရားတဲ့ဖြင့်သွားမလုပ်နဲ့ဒီလောဘတွေပယ်လို့ရှိရင်ပညာရှင်ဖြစ်သွားမှာပဲ။နောက်ပြီးတော့သူတော်ဘာပေါ်မှာစိတ်ဆိုးတာလောက်ကတော့ဒေါသကိစ္စမရှိဘူး။ဒီလိုမှဟိုနဲ့သေခြင်းပြည့်စည်ခြင်းနဲ့စိတ်အာဃာတကြီးတွေဖွဲ့တဲ့စိတ်ဒါတွေလည်းပယ်ရတာ။အဲ့တော့ထင်ရှားတဲ့လောဘဒေါသမတရားတဲ့လောဘဒေါသအတ္တမလောဘဒေါသတွေပယ်လိုက်ရင်ဘာဖြစ်လဲဆိုတော့ပညာရှင်ဖြစ်တော့တာ။ပညာရှင်ဆိုတာဘုန်းကြီးတို့မြတ်စွာဘုရားတို့ကဘွဲ့တီတီကိုပညာလို့မခေါ်ပါဘူး။တို့အတူ BA ဘွဲ့ရရ PhD ဘွဲ့ရရဘုန်းကြီးတွေဆိုရင်ဓမ္မသရိယဘွဲ့ရရနိုင်ငံတော်ကပေးတဲ့ဘွဲ့ကြီးဘလောက်ရရကုသိုလ်ကိုကုသိုလ်မှန်မသိဘူးအကုသိုလ်ကိုအကုသိုလ်မှန်မသိဘူးရောထွေးနေတယ်အပြစ်ရှိတဲ့တရားအပြစ်မရှိတဲ့တရားရောထွေးနေတယ်ဆိုရင်ဒါပညာရှင်မဖြစ်ပါဘူးတို့အတူဘွဲ့ကြီးမိုးထီအောင်ရနေပြီအဲ့တော့ပညာရှင်ဖြစ်ခြင်းဘာလို့လဲဆိုတော့ဩဒါကောင်းတဲ့လို့ဒါမကောင်းတဲ့လို့ဒါနားလည်ရပါတယ်ကုသိုလ်ပြုတာတောင်မှဘုံပကသနာတွေနဲ့မမောပြီးတော့ပြုလို့ရှိရင်မကောင်းဘူးအကုသိုလ်စိတ်ဖြစ်တယ်။သူလွတ်လွတ်ကျွတ်ကျွတ်တန်ဃာတော်ရှင်မြတ်တွေကိုချမ်းသာပါစေ။အလူကံပုဂ္ဂိုလ်တွေတောင်းစာနေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်သူချမ်းသာပါစေဆိုတဲ့စိတ်သက်တမ်းတမ်းနဲ့လူရင်ကုသိုလ်ဖြစ်တယ်။လူတန်းတဲ့နေရာမှာတောင်မှဘုံပကသနာနဲ့လူရင်မကောင်းဘူး။ရိုးရိုးစိတ်သက်တွေနဲ့ချမ်းသာတဲ့မေတ္တာတရားနဲ့လူရင်ကောင်းတယ်လို့အဲ့ဒီလိုခွဲခြားသိရင်ပညာရှင်ဖြစ်သွားတယ်။သူကသူတဒန်းမှမအောင်နေပေးစေ။ဒါမြတ်စွာဘုရားရဲ့အလိုပညာရှင်လို့ခေါ်ရပါဗျာ။ဝဲဒီဒီရပြီးຢာတို့ဒီကြီးနေပြီမဲ့လို့ကုသိုလ်လုပ်တဲ့နေရာမှာအကုသိုလ်တွေရောထွေးပြီးတော့ဘုံမကာတနာတွေနဲ့ရောနေတယ်ကုသိုလ်ကုသိုလ်မှန်မသိအကုသိုလ်အကုသိုလ်ဖြစ်မှန်မသိရင်ဒီပုဂ္ဂိုလ်ကဘလောက်ပဲຢာတို့ကြီးကြီးဘလောက်ပဲဝဲဒီဒီမြင့်မြင့်ပညာရှင်သူမခေါ်နိုင်ပါဘူးဒါကြောင့်မို့ပညာရှင်ဖြစ်ခြင်းထင်ရှားနေတဲ့လောဘဒေါသတွေကိုတတ်နိုင်တယ်များမတရားတဲ့လောဘဒေါသကိုပယ်ပြီးတော့ဘာလို့ရမလဲဆိုတော့ကောင်းတာကိုကောင်းမှန်သိအောင်ကြိုးစားရပါတယ်မကောင်းတာကိုမကောင်းမှန်သိအောင်ကြိုးစားရင်အဲ့ဒါသိသွားရင်ပညာရှင်ဖြစ်ပြီတဲ့အဲ့ဒီ၄ပါးနဲ့တိဆောက်ရတယ်နံပါတ်၁က ယုံကြည်မှုစွမ်းအားဖရာစေတရားမှန်တရားစေတရားမှန်တန်ခါစေတန်ခါမှန်ယုံကြည်ရတယ်။နံပါတ်၄ကကိုကျင်တရားစွမ်းအားရှောင်ရမယ်ကိုကျင်တရားကျင့်ရမယ်ကိုကျင်တရားနဲ့ပြည့်စုံရတယ်။နံပါတ်၃ကစာကတံပရာစွန့်ကြဲပေးကံလူတန်းချင်းစွန့်လွတ်နေတာခံခြင်းဆိုတဲ့စိတ်ကောင်းစိတ်မြတ်နဲ့ပြည့်စုံရတယ်။နံပါတ်၄ကောင်းတာမကောင်းတာကိုခွဲခြားသိတဲ့ပညာနဲ့ပြည့်စုံစေဒီလေးချက်နဲ့ပြည့်စုံရင်မြင့်မြတ်တဲ့ဘဝပတ်ကျန်ဖြစ်ဖို့ဆူတောင်းမနေနဲ့တဲ့လို့လို့ဖြစ်သွားပါပဲလို့မြတ်စွာဘုရားကနာထပင်တတိကိုဟောကြားခဲ့ပါတယ်။ဒီတရားကိုယနေ့ကုသိုလ်ကောင်းမှုပြုတဲ့သင်္ကေတင်းတစုကိုဘုန်းကြီးကဓမ္မဒါနဖြစ်နဲ့လက်ဆောင်ပေးပါတယ်။အဲ့ဒီတရာတိလစာကပညာဆိုတဲ့တရား၄ပါးကိုအညီမျှကျင့်သုံးပြီးတော့ပါရမီများကိုဆက်လက်ဖြစ်ကျင့်နိုင်ကြပါစေ။မြင့်မြတ်တဲ့ဘဝကိုတည်ဆောက်နိုင်ကြပါစေ။အဲ့ဒီလိုတည်ဆောက်ပြီးတော့တဖြည်းဖြည်းနဲ့ပါရမီတွေရင့်ကျက်ပြီးတော့နောက်ဆုံးမှာမဉ္ဉဏ်ပူဉ္ဉဏ်ဖြင့်နိဗ္ဗာန်ကိုပြည့်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကျင့်နေပြုတဲ့ကုသိုလ်ရဲ့ဖိုးပါကညာတန်ပေးဝေပြီးတော့နိဗ္ဗာန်အာရုံပြုရည်စက်ချက်အားလုံးနဲ့လိုက်ဆိုပါ